ာသနာတော်နှစ်2554ခုနှစ်မြန်မာတက္ကရာ1382ခုနှစ်နှစ်တော်လာသံနှစ်တော်လာသံ၄ရက်နေ့ခရစ်တက္ကရာ2010ခုနှစ်ဒီဇင်ဘာလ10ရက်နေ့တောက်ကြနေ့မှာတချိလေးမြို့မဂ္ဂဝိပဿနာဖွဲ့ခွဲအမှတ်348ရဲ့တရားဌာနဖြစ်တဲ့ရေသာရမယုံကြည်မှကျင့်ပပြုလုပ်အပ်သော42ကြိမ်မြောက်မဂ္ဂဝိပဿနာဒိဋ္ဌံတရားစခန်းပွဲမှာဒီနေ့သစ္စာတရားများကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထတော်ခကလတောင်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြေမောဇေတဝန်ကျောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဝူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနိုင်ဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇံတဂရဂမိမဉ္ဇံနာဂမိမဉ္ဇံအရဟတမဉ္ဇဉ်များအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဉ်များယနေ့ကြပါစေတဂရဂามိမဉ္ဇဉ်များယနေ့ကြပါစေအနာဂามိမဉ္ဇဉ်များယနေ့ကြပါစေအရဟတမဉ္ဇဉ်များယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသတင်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်အလုံးသောယောဂီအပေါင်းတော်ကောင်းတို့ယနေ့ညဘုန်းကြီးတို့ပရိသတ်ကိုဘုန်းကြီးကျေးဇူးပြုပေးခြင်းတကရှင်အောင်ကျောင်းတရားကိုကျေးဇူးပြုပေးမှာဖြစ်ပါတယ်ဘာတရားလဲလဲရှင်အောင်ကျောင်းတရားတော့ယံဆိုတာကကိုယ့်ရဲ့ဆက်ကျင်တဲ့ယံသူကိုယ့်ကိုဒုက္ခပေးနေတဲ့ယံသူကိုယ့်အတွက်မလိုလားအပ်တဲ့ယံသူအဲ့ဒီယံသူကိုပြောတာပါအဲ့ဒီယံသူကိုဘယ်လိုနည်းနဲ့အောင်မြင်မလဲဘယ်လိုနည်းနဲ့အောင်မြင်အောင်ကြိုးစားကြမလဲဒါကဘုန်းကြီးတို့ပြိဿယနေ့ညမိမိတို့ရဲ့တန်တမာရှိတဲ့ယံသူအသေးသေးကိုပယ်တတ်နိုင်ဖို့ရအောင်မြင်နိုင်ဖို့ရအတွက်ဘုန်းကြီးကနေပေးတဲ့အနေနဲ့ဝိပဿနာအလုံးနဲ့ရှင်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒါတော့ယံဆိုတာက2မျိုးရှိတယ်အတွင်းယံသူနဲ့အပြင်ပယံသူဘယ်မျိုးလဲလဲတစ်မျိုးရှိတယ်အတွင်းယံသူကတစ်မျိုးအပြင်ပယံသူကတစ်မျိုးယံသူနှစ်မျိုးရှိတယ်ဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးဗောဓိပင်နဲ့ရွှေပင်နဲ့မှာမာ၅ပါးကိုအောင်မြင်တော်မူခဲ့တယ်အဲဒီအောင်မြင်တော်မူခဲ့တဲ့မန္တွေထဲမှာအတွင်းယံကတော့ကိလေသာမှာအပြင်ယံကတော့ဒေဝပုဒ္ဒမံဒါအားလုံးသိကြတယ်နော်အတွင်းယံကိုမြတ်စွာဘုရားတခင်ကရောမြတ်ကြီးအောင်မြင်တော်မူခဲ့တယ်အဲ့ဒီအတွင်းယံကိုမအောင်ခင်မှာအရင်ဆုံးအပြင်ပယံကိုရှင်းဆိုင်ပေးရတယ်ဘုရားလောင်းကြီးဘုရားလောင်းကိုရောမြတ်ကြီးမာသကရတရား3ခုနှစ်ကဆောင်လာပြည့်နေ့နန္ဒကင်းချိန်ခါမှာသေနာဆိုတဲ့အမည်ရှိတဲ့နေကုန်းရာကြီးရဲ့တထေသမီးဖြစ်တဲ့သုဇာတာလူတန်းနဲ့စတဲ့ဖုံးပေးသုံးဆောင်ပြီးတော့ညနေဆောင်မှာဗောဓိပင်နဲ့ရှင်ပနဲ့ကိုတယောက်ပြီးတော့အာနာပါနကမ္မထာများစီဖြန့်တော်မူခဲ့ပါတယ်အနမနာကမ္မထာများစတဲ့စီဖြန့်တဲ့အချိန်မှာပဲ မန္တမင်းနဲ့တသိန်းပူပါအပေါင်းတို့ကနေပြီးတော့လာပြီးတော့နှောက်ရှက်ပေးတယ်။ဘာဖြစ်လို့နှောက်ရှက်ပေးတယ်လဲမင်းရင်ဖရာမဖြစ်စေခြင်းလို့ပါတယ်လေ
။
ဖရာမဖြစ်စေခြင်းလို့ဘာဖြစ်လို့ဖရာမဖြစ်စေခြင်းတာလဲမင်းရင်မန္တမင်းကသူကလောကကြီးမှာရှိတဲ့တ attva တွေကိုမကောင်းမှုဒုစရိုက်တရားတွေနဲ့ဖန်တီးပြီးတော့အုပ်ချုပ်ခြင်းတဲ့ဆန္ဒရှိတယ်။မကောင်းမနဲ့မကောင်းမှုဒုစရိုက်တရားတွေနဲ့လွှမ်းမိုးပြီးတော့နေမှသူရဲ့ဩဇာအာဏာတရားမှုရှိမယ်။လောကကြီးမှာရှိတဲ့တ attva တွေဒုစရိုက်တရားတွေကင်းပြီးတော့ကိလေသာတရားတွေကင်းပြီးတော့မညာပုညာနိဗ္ဗာန်ချမ်းသာရသွားကြမယ်ဆိုရင်မန္တမင်းရဲ့ဩဇာအာဏာတရားမှုမရှိတော့ဘူး။တနည်းအားဖြင့်ပြောရင်မန္တမင်းရဲ့နယ်ပယ်မှာလုံမြောက်ထွက်မြောက်သွားကြပြီ။ဒါကြောင့်မလို့သူ့ရဲ့လက်အောက်မှာရှိနေတဲ့ပုံကိုယ်လေးကိုသူ့ရဲ့လက်အောက်ကနေပြီးတော့နိဗ္ဗာန်ဆိုတဲ့အလင်းတက်စီတော့ထွက်မြောက်သွားကြမှာပေါ့အမြဲတမ်းစိုးရင်ဒီအတွက်မန္တမင်းကမြတ်စွာဘုရားဖွင့်လာတာကိုမလိုလားဘူးအဲဒီလိုမလိုလားတဲ့အတွက်ဘုရားမပွင့်အောင်ဘုရားမဖြစ်အောင်အမျိုးမျိုးနှောက်ရှက်ပေးခဲ့တယ်ဘယ်ကနေစပြီးတော့နှောက်ရှက်ပေးခဲ့တယ်လဲမေးရင်ဟိုတောထွက်တဲ့ကစတင်ပြီးတော့နှောက်ရှက်ပေးခဲ့တာဟုတ်တယ်မလားတောထွက်တဲ့အချိန်မှာမန္တမင်းကလာပြီးတော့တားတယ်ဒါကိုသိဋ္ဌာထမင်းသားကနေပြီးတော့ဘလုံးမနားမထောင်ပဲနဲ့သူရဲ့တော်တော်ချင်းလုပ်ငန်းကိုအောင်မြင်အောင်ဆောင်ရွက်လာခဲ့တယ်။အဲဒီလိုဆောင်ရွက်လာခဲ့ပြီးတော့ဘုရဝိလာတော်ထဲမှာ6နှစ်တိုင်တိုင်ဒုက္ခရစရိယာအကျင့်ကျင့်။ဒုက္ခရစရိယာအကျင့်ဆိုတာဘာပြောတာလဲမေးရင်အင်မတန်ခက်ခက်ခဲခဲပင်ပင်ပန်းပန်းကျင့်ရတဲ့အကျင့်ကိုဒုက္ခရစရိယာလို့ခေါ်တယ်။တကယ်တော့ပုဂ္ဂိုလ်တွေကဒုက္ခစရိယာလို့ဒီလိုခေါ်တယ်။ဒုက္ခသရိယာဆိုတာမားတယ်ဒုက္ခရသရိယာလို့ပြောမှာမှန်တယ်ဒုစရာကခက်ခက်ခဲခဲပင်ပင်ပန်းပန်းကရဆိုတာကပြွာတာသရိယာကအကျင့်ခက်ခက်ခဲခဲပင်ပင်ပန်းပန်းကျင့်ရတဲ့အကျင့်ကိုဒုက္ခရသရိယာလို့ဒီလိုခေါ်တယ်အဲ့ဒီအကျင့်ကိုဘယ်နည်းကျင့်တော့6နှစ်ကျင့်6နှစ်ကျင့်ပြီးတဲ့အခါကျတော့အဲ့ဒီနေ့မှာခဏိသာဖျားဖြစ်ဖို့အတွက်အတိတ်နမိတ်တွေကလည်းရှိနေပြီအိမက်တွေကလည်းမက်ပြီးနေပြီဒါကြောင့်မလို့ငါဒီနေ့ဖျားဖြစ်ဖို့တည်ကြပြီဆိုပြီးတော့ဘောရိပင်နဲ့ရွှေပလင်မှာထဝဘောကိုထိုင်နေပြီးတော့ခဏိဖျားဖြစ်အောင်ငါကြိုးစားမယ်ဆိုပြီးတော့အတိတ်ခံနဲ့တရားချင့်နေတဲ့အချိန်မှာမန္တမင်းကလည်းသဘောပေါက်တာပေါ့ခဏိတော့သိတ္တတမင်းသားဧကမောကြဖျားဖြစ်တော့မှာပဲဒါကိုသူလည်းရိပ်မိတဲ့အခါကျတော့ဖျားမဖြစ်အောင်လာပြီးတော့အနောက်ရှက်ပေးတာအနောက်အရှက်ပေးတာနော်ဘုရားဗုဒ္ဓဘာသာဝင်တွေတချို့တချို့ပြောကြသလိုပလင်လာလူသလေးပါလေးဆိုတာတော့ဒါတော့မဟုတ်ပါဘူးနော်ပလင်လာလူဒါလားအနောက်ရှက်ပေးတာလားအဲ့ဒီလိုမှာပေါ့ဘာဖြစ်လို့နောက်ရှက်ပေးတာလဲဖျားမဖြစ်စေခြင်းလို့ဖရာမဖြစ်စေခြင်းလို့အနောက်ရှက်ပေးတာအဲဒီလိုအနောက်ရှက်ပေးလာတဲ့မန္တမင်းကိုမြတ်စွာဘုရားသည်ဖရာမဖြစ်သေးပေမဲ့လို့လည်းပဲအဲ့ဒီအချိန်မှာအောင်မြင်တော်မူခဲ့တယ်အဲ့ဒီမန္တမင်းကိုဒါအပြင်ရန်လို့ခေါ်တယ်ဘုန်းတော်ပရိသတ်တွေမြတ်စွာဘုရားသည်မန္တမင်းကိုဘလို့နည်းနဲ့အောင်မြင်တော်မူခဲ့တယ်လဲဆိုတာကိုအားလုံးရှားဝနာဝရှိကြမှာပါဝတ္တံတရေလို့ခေါ်တဲ့မြေကြီးကိုတိုင်တယ်ပြီးတော့မြေသောနတ်သားကိုတိုင်တယ်ပြီးတော့မန္တသားကိုအောင်မြင်တော်မူခဲ့တယ်မဟုတ်လားဝတ္တံတရေမြေသောနတ်ကိုဘယ်လိုနည်းနဲ့တိုင်တယ်ခဲ့တယ်လဲဘာကြောင့်တိုင်တယ်ခဲ့တယ်လဲဒါလည်းပဲသိကြရလေးပေါ့နော်အဲဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးတည်အတိတ်ကာလပါရမီတော်တွေဖြည့်ကျင့်စဉ်တုန်းက ကုသိုလ်ပြုတဲ့ပြုတိုင်းဘာလုပ်ခဲ့တယ်လဲရည်စက်သုံးချခဲ့တယ်ဘာလုပ်ခဲ့တယ်လဲရည်စက်သုံးချခဲ့တယ်နော်တနည်းခေါ်တော့ပြိဿတဲ့ရည်စက်ချတာဒီဘယ်လိုချတော့ခွက်ကလေးတွေကနေပြီးတော့ပကံကလေးတွေကိုသုံးချတယ်ဒီလိုမဟုတ်လားခွက်ကလေးတွေကနေပကံကလေးတွေကိုသုံးချတယ်ပကံကလေးတွေကိုရေရောက်သွားပြီအဲ့ဒီရောက်သွားတဲ့ရေဘာလုပ်တယ်လဲတချို့တချို့လည်းဒီတိုင်းထားခဲ့တာပါပဲဟုတ်တယ်မဟုတ်လားဒီတိုင်းပကံထဲမှာထားခဲ့တာပဲပြီးတော့ထသွားကြတာပဲနော်မြတ်စွာဘုရားဖေဟာအလောင်းဘဝတုန်းကရေစဲချခဲ့တာကဒီလိုမဟုတ်ဘူးအလုကံပုဂ္ဂိုလ်ရဲ့လက်ထဲကိုရေသုံးလောင်းခဲ့တာနော်ပကံမပါဘူးအလုကံပုဂ္ဂိုလ်ရဲ့လက်သည်အလုကံချင်းဆိုတဲ့အထိတ်မှတ်အဲ့ဒီလက်ထဲကိုရေသုံးလောင်းခြင်းသည်လှူဒန်းပေါ်ရာများကိုလှူဒန်းခြင်းဆိုတဲ့အထိတ်မှအဲ့ဒီလိုသဘောပေါက်ပါနော်အဲ့ဒီတော့ဥပမာဘုန်းကြီးတို့ဝေသန္တရာမင်းကြီးဘုရားမှာသုစကပုံနာကိုသားတော်သမီးတော်များလှူဒန်းခဲ့တယ်အဲ့ဒီလိုလှူဒန်းခဲ့တယ်သာပြီးတော့ဘုန်းကြီးတို့ဝေသန္တရာမင်းကြီးဘုရားမှာပဲဆင်ပြီးတော့ကြည့်လှူဒန်းခဲ့တယ်ဒါလည်းရှိတယ်နော်အဲ့ဒီလိုလှူဒန်းခဲ့တဲ့ချိန်တုန်းကဒါရည်စဲသုံးချခြင်းအတိတ်ကလေးစာရီမှာပါပါတယ်ဒက္ခိနောတကံမြတ်သောရေမြတ်သောရေဆိုတာဘာပြောတာလဲမေးတော့ပဂရိရေတော့ပဂရိရေပဲဒါပေမဲ့အဲ့ဒီရေသည်လူပဲပစ္စည်းနေနဲ့အသိမှတ်ပြုပြီးတော့လူပဲပစ္စည်းရဲ့ကိုယ်စားသတ်မှတ်ထားတဲ့ရေမို့လို့မြတ်သောရေအဲ့ဒါကြောင့်မို့လို့ဆရာပါဆိုဆင်ပြေတော်ကြီးလူတယ်ဆင်ပြေတော်ကြီးကိုအတုကပုဂ္ဂိုလ်ပုံသားရှိအောင်ရလက်ထဲကိုထည့်ခြင်းဆိုတာတဲ့လေးလေးနက်နက်ဖြစ်အောင်ပုံသားရှိအောင်ရလက်ထဲကိုရေလေးသုံးလောင်းထည့်ပေးလိုက်တယ်ရေသုံးလောင်းထည့်ပေးခြင်းဒီပါအဓိပ္ပာယ်လည်းမိတော့ဆင်ပြေတော်ကြီးကိုထည့်ပေးလိုက်တဲ့အဓိပ္ပာယ်ပဲဟုတ်တယ်မလားအဲ့ဒီလိုပဲသာရသမီးတော်တွေလူခဲ့စဉ်တုန်းကလည်းဒီအတိုင်းပဲပုံသားရလက်ထဲကိုသူစကားပုံသားရလက်ထဲကိုရေကလေးသုံးလောင်းပေးလိုက်တယ်ပါရိပဲလေသားရည်သမီးတွေကိုသူရတဲ့ထက်ပြလိုက်တဲ့အဓိပ္ပာယ်ပေါ့နော်အဲဒီတော့ခေါင်းတို့ပြိဿတ်တွေယနေ့လည်းပဲသံဃာတော်ရှင်မြတ်တွေသွားနေသင်္ကန်းနေအကြောင်းနေစိတ်တွေမလိုဘူးလားတို့လားအဲဒီလိုလိုတဲ့အခါကျတော့နော်အဲသွားတစ်ခုချင်းကန့်နေရတယ်သင်္ကန်းတစ်ခုချင်းကန့်နေရတယ်အကြောင်းဆောက်ဝူးချင်းတစ်ခုချင်းလက်ထက်ကိုထက်ပြရတယ်ဆိုတာဘလို့မှအဆင်မပြေဘူးအဲဒါကြောင့်မို့လို့ဒီပစ္စည်းတွေရဲ့ကိုစားရေကိုထက်ပြလိုက်တယ်အဲ့ဒါဘုန်းကြီးတို့ပြိဿတွေကတော့ဘုန်းကြီးတွေသံဃာတော်ရှင်မြတ်တွေရဲ့လက်ထဲကိုယူမလောင်းတော့ဘူးဘယ်ထဲကိုလောင်းထားလိုက်လဲပကံထဲကိုလောင်းထားလိုက်တယ်အဲ့ဒီတော့ပကံသည်အလောကံပုဂ္ဂိုလ်ရဲ့လက်လို့သဘောထားလိုက်ပေါ့နော်ဘုန်းကြီးတို့ပြိဿတွေကယူလောင်းထည့်ခြင်းသည်ဘုန်းကြီးတို့ပြိဿတွေအလူရှင်ပုဂ္ဂိုလ်တွေထူထဲခြင်းနဲ့ပစ္စည်းတစ်ခုခုကိုအလောကံပုဂ္ဂိုလ်ရဲ့လက်ထဲကိုသုံးလောင်းထည့်ပေးခြင်းပဲလို့အဲ့ဒီတော့သဘောပေါက်လိုက်ပေါ့နော်အဲ့ဒီလိုသဘောပေါက်တဲ့အခါကျတော့အဲ့ဒီအချိန်တုန်းကဘုရားလောင်းဘဝမှာရည်စဲသုံးချတဲ့ရည်စဲသုံးချတဲ့အလောကပုဂ္ဂိုလ်ရဲ့လက်ထဲကိုရည်စဲသုံးချအဲ့ဒီလိုရည်လောင်းထည့်လိုက်တဲ့အခါကျတော့အဲ့ဒီရည်ပြီးလက်ထဲကနေပြီးတော့စီးပြီးတော့မြေကြီးစီကိုရောက်ပါတာဘယ်ကိုရောက်ပါလဲမြေကြီးစီကိုရောက်ပါတာအဲ့ဒီတော့ရည်စဲသုံးချတဲ့ရည်စဲသုံးချတဲ့ဒီရည်ပြီးပထဝီမြေပြင်စီသို့ရောက်ပါတယ်နော်ပထဝီမြေပြင်စီတို့ရောက်ပါလေအဲဒီလိုရောက်ပါလေအဲဒီလိုရောက်လာတဲ့အခါကျတော့အဲ့ဒီအထိတ်မှတ်ကိုအဲ့ဒီလောက်ခဲ့တဲ့လုပ်ငန်းကိုအခုအချိန်မှာပြန်ပြီးတော့တတိယပြီးတော့မန္တမင်းနဲ့တသိန်းပေါ်ပါစစ်တီတွေလာပြီးတော့နောက်ဆက်ပြီးတဲ့အချိန်မှာအေးတော်တဲ့တောင်းထဲမှာငါဖရားတစ်ပါးတည်းပဲဖရားတော်မဖြစ်သေးဘူးပေါ့နော်ငါတစ်ပါးတည်းတရင်သုံးနေရတာအနတ်ပေါင်းခြင်းမှာကျွာလည်းမရှိအိမ်လည်းမရှိလူသူလည်းမရှိစောစောတုန်းကဒီနောက်ကဖြတ်သွားတဲ့သုတ္တရာဆိုတဲ့မြတ်ထာသမားတယောက်ရှိတယ်။အဲ့ဒီမြတ်ထာသမားကနေပြီးတော့သူထိုင်ဖို့မြက်တွေရှစ်ဆုပ်လှူဒန်းသွားတယ်။လှူဒန်းပြီးတော့သူကလည်းတရေတရေသွားပြီးတော့ကျွာထဲကိုဝင်သွား။နေဝင်ဖြိုးပြမန္တမင်းနဲ့တသိန်းပေါ်ပါရောက်လာတဲ့အချိန်ကျတော့အနားမှာလူသားရဲ့တော့တယောက်မှမရှိဘူး။အိမ်မက်တဲ့ခြောက်ချားစရာကောင်းတဲ့အချိန်ပဲ။ဟုတ်တယ်မို့လား။အဲ့လိုအချိန်မှာဖရာလောင်းသည်အာကိုရာဘာမှမရှိဘူးသူဘက်ကကိုဘောလောင်းပဲတယောက်မှမရှိဘူးအဲ့လိုမရှိတဲ့အခါကျတော့သူစိတ်ထဲမှာစိတ်ကူးပေါ်လာတဲ့အတွေ့ဩပထဝီဟောဒီပထဝီမြေပြင်မှာ အရေကာလအရေဘဝအရေဘဝတွေတုန်းကငါရေစက်သုံးချတဲ့ရေစက်သုံးချတဲ့ငါသုံးချတဲ့ရေသည်ဟောဒီမြေပြင်စီကိုကြားရောက်သွားတာမြေပြင်အသိပါပဲဒီလိုသိပဲနော်ဘယ်လိုသိတော့မြေပြင်အသိပါပဲဆိုတော့မြေဆောင်တဲ့သိတယ်လို့ဆိုလိုလိုက်တာပေါ့ဟုတ်တယ်မဟုတ်လားဩငါရေစက်သုံးချတဲ့ရေစက်သုံးချတဲ့ငါသုံးချလိုက်တဲ့ရေသည်မြေပြင်ကိုသိကြသွားတာမြေဆောင်တဲ့အသိပါပဲဟောဒီပရိမြေကြီးကသိပါတယ်နော်အဲ့ဒါကြောင့်မလို့ဟောဒီပရိမြေကြီးတွေငါရဲ့ယခုကြုံတွေ့နေရတဲ့အခက်ကိုအခက်အခက်ကိုဒီတိုင်းကြည့်မနေပါနဲ့လို့ရေစက်သုံးချခဲ့တဲ့လှူဒန်းခဲ့တဲ့ကုသိုလ်ကောင်းမှုနဲ့ရေစက်သုံးချခဲ့တဲ့အလုပ်ဒါကိုတိုင်တယ်ပြီးတော့မြေဆောင်နှစ်သားကိုအကူကြီးတောင်းလိုက်တာအဋ္ဌိဌာပြုလိုက်တာအဲ့ဒီလိုဒိဋ္ဌာပြုလိုက်တဲ့အခါကျတော့မဟာပရိမိမြကြီးကအသက်မဲ့တဲ့ပစ္စည်းပင်ဖြစ်တဲ့ကစားအသက်ရှိတဲ့ပုဂ္ဂိုလ်တယောက်ကဲ့သို့ဖျားလောင်းရဲ့ပြောဆိုတဲ့စကားတွေးတဲ့ကြံတဲ့အကျံစီပြုတဲ့အဋ္ဌံဆိုတဲ့သစ္စာဒါတွေကိုသိသိအလားပရိမိမြကြီးကတုံဟီးပြီးတော့မတုံလို့ဘူးလားတုံလို့သွားလားတုံလို့သွားတာအဲ့ဒီတော့တုံလို့တဲ့အခါကျတော့ပရိမိမြပြင်ကနေပြီးတော့တုံတတိုင်းနဲ့တပြိုင်မဲနဲ့အဲ့ဒီတော့တုံဟီးတဲ့အတန်လေးထွက်လာတဲ့အခါကျတော့မန္တမင်းရဲ့စိတ်တွေပေါ်ပါပြီးကြောက်လန့်ပြီးတော့အကောင်လုံးထွက်ပြေးသွားကြတာမလားအဲ့ဒါကြောင့်မလို့ကုသိုလ်ပြုတိုင်းကုသိုလ်ပြုတိုင်းပထဝီမြေပြင်ကိုရေသုံးလောင်းချခဲ့တဲ့အတိပ္ပယ်ဟာဒီနေရာမှာလာပြီးတော့ကျေးဇူးပြုတာပဲပြီးတော့ခေါင်းပြိတ္တတွေကလည်းပဲကုသိုလ်ပြုတဲ့အခါမှာရေစက်သုံးကြတယ်ရေစက်သုံးကြတဲ့အခါမှာအောက်ခမကန်သည်အလူကံပုဂ္ဂိုလ်ရဲ့လက်အသေးသရံထားပြီးတော့အော်တောင်းချလိုက်တဲ့ရေကလေးသည်အလှဘေးပုဂ္ဂိုလ်များရဲ့ကိုလှူဒန်းလိုတဲ့ပစ္စည်းကလေးလို့သဘောထားလိုက်နော်အဲ့ဒါတော့သဘောထားပြီးတော့30 30 30 30ဆိုတာတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းဟုတ်တယ်မဟုတ်လားဆွမ်းနေပါတယ်ကြောင်းနေပါတယ်သင်္ကန်းနေပါတယ်ဆေးနေပါတယ်လှူဒန်းဘုရားဖြားဖြားနေပါတယ်အဲ့ဒါတွေကိုတစ်ခုချင်းတစ်ခုချင်းအလှကပုဂ္ဂိုလ်ရဲ့လက်ထဲကိုထည့်နေပြီအလားအဲ့ဒီလိုစိတ်ထဲမှာသဘောထားနော်အဲ့ဒီတော့သဘောထားပြီးတော့3 လောင်း 3 လောင်း 3 လောင်းချပြီးတော့အဲ့ဒီ3လောင်းထည့်ပေးနေခြင်းသည်အလိုကပုဂ္ဂိုလ်ရဲ့လက်ထဲကိုပစ္စည်းလေးတွေလှူဒန်းပေးနေတာပါပဲလို့အဲ့ဒီတော့သဘောပေါက်လိုက်ပါဟုတ်တယ်မဟုတ်လားအဲ့ဒီလိုလှူဒန်းခြင်းနဲ့အဲ့ဒီလိုလှူဒန်းလိုက်တဲ့အချိန်ဟာဘုန်းကြီးပရိသတ်တွေအတွက်အလိုအထမြောက်သွားတဲ့အချိန်ပဲနော်အဲ့ဒါကြောင့်မလို့ရေစက်သုံးချခြင်းဆိုတဲ့အလုပ်ဒီအလိုအထမြောက်ဖို့ရန်အတွက်အထောက်ပံ့ဖြစ်စေတဲ့လုပ်ငန်းတစ်ခုလို့မှတ်ပါ။ဒါကြောင့်မလို့ဒါဘုရားဘာသာဘုရားဘာသာဝင်ပုဂ္ဂိုလ်တွေတဲ့ပုဂ္ဂိုလ်တိုင်းဟာရေစက်သုံးလောင်းခြင်းဆိုတဲ့အတိပ္ပယ်ကိုဒါအားလုံးကပြုလို့တညင်တညုံတည်းပြုလို့ကြတာမဟုတ်လား။ဒါတချို့တချို့ပုဂ္ဂိုလ်များကြတော့လည်းပဲဘုန်းကြီးတို့တချို့နိုင်ငံတွေမှာတွေ့တတ်ပါလေ။ဥပမာဘုန်းကြီးတို့သီရိလင်္ကာဆိုလို့ရှိရင်သူတို့ကဘယ်လိုအတိပ္ပယ်နဲ့ရေစက်သုံးကြသလဲဆိုတော့ပကံတစ်ခုတည်းကိုရေတည်သုံးလောင်းပြီးတော့အဲ့ဒီပကံကနေပြည့်ရှံပြီးတော့အောက်ကခံထားတဲ့ဇလုံတို့ပါတော့အဲ့ဒီတည်းကိုရောက်ပါတယ်အဲ့ဒီတော့ရောက်ပါတဲ့အသေးပဲကဘာလဲဆိုလို့ရှိရင်အခုသုံးလောင်းလိုက်တဲ့ရေဒီအခုပကံတည်းကနေပြည့်ရှံပြီးတော့ဘေးကိုကျသွားသလိုစီးကျပြည့်ရှံပေါက်ကျပြီးတော့သွားသလိုငါပြုတ်လိုက်တဲ့ကုသိုလ်ကောင်းမှုဟာလည်းပဲငါရဲ့ွယ်လွန်လေးပြီးတော့ဆွေမျိုးညီကောင်မတို့ရဲ့အထံတို့အပြည့်အဝရောက်ပါစေဆိုတဲ့အဓိပ္ပာယ်မျိုးအဲ့ဒီအဓိပ္ပာယ်မျိုးနဲ့သီရိလင်္ကာနိုင်ငံနိုင်ငံသားတွေဆောင်ရွက်တာလည်းတွေ့ကြရတယ်ဒါလည်းရေစက်သုံးလောင်းခြင်းရဲ့အဓိပ္ပာယ်တစ်မျိုးလို့မှတ်ပါဟုတ်တယ်မဟုတ်လားအခုနပြောခဲ့တဲ့အလုကပုဂ္ဂိုလ်ရဲ့လက်ထက်ကိုသုဘပစ္စည်းထည့်သွင်းပြီးတော့လှူဒန်းတဲ့အဓိပ္ပာယ်မျိုးကိုပြုလုပ်တာကတော့ဘုန်းကြီးတို့အများအပြားပမာတွေ့တယ်လဲဆိုရင်ထိုင်နိုင်ငံမှာတွေ့ရလိမ့်ရှိပါတယ်เนาะထိုင်နိုင်ငံမှာဘုန်းကြီးတို့နိုင်ငံတော်အခမ်းအနားတွေပါတယ်ဘုန်းကြီးတို့ရောက်ဖို့ပါတယ်အလူကံပုဂ္ဂိုလ်ရဲ့ကိုစားကပ္ပယတယောက်ကနေအောက်ကခွက်ကလေးခြင်ထားတယ်အလူဝေးပုဂ္ဂိုလ်ရဲ့ကိုစားတကတယောက်ကနေဘုန်းကကြီးကလေးသုံးလောင်းထည့်ပေးတယ်အောက်ကပကံလေးခြင်ထားခြင်းတွေလူကံရဲ့အလူကံပုဂ္ဂိုလ်ရဲ့လူပဲပစ္စည်းကိုလူကံရဲ့အဓိပ္ပာယ်အဘောကနေကြီးကလေးသုံးလောင်းချခြင်းသည်အလူဝေးပုဂ္ဂိုလ်ကနေပြီးတော့လူပဲပစ္စည်းလေးတွေကိုတစ်ခုချင်းတစ်ခုချင်းထည့်ပေးနေခြင်းအဓိပ္ပာယ်ဟုတ်တယ်မလားအဲ့ဒီအသေးပဲမျိုးခေါင်းကြီးတို့မြန်မာနိုင်ငံကြတော့အဲ့ဒီလိုမဟုတ်တော့ဘူးဒီရွယ်ချက်နှစ်မျိုးသီရိလင်္ကာမှာရှိတဲ့ရွယ်ချက်ထိုင်းနိုင်ငံမှာရှိတဲ့ရွယ်ချက်အဲ့ဒီရွယ်ချက်နှစ်မျိုးလုံးကိုပေါင်းစပ်ပြီးတော့လှူဒန်းခြင်းဆိုတဲ့အလုပ်ကိုလည်းလုပ်လိုက်တယ်အမျှဝေခြင်းဆိုတဲ့အလုပ်ကိုလည်းလုပ်လိုက်တယ် လုံငန်းနှစ်မျိုးကိုပေါင်းစားပြီးတော့လုပ်လိုက်တယ်လို့ဒီလိုမှားလိုက်ပေါ့နော်ဒါကြတော့ဘုန်းကြီးတို့စက်မိလို့ပြောတာပါအဓိကကတော့အလှူဒါနတစ်ခုပြောလို့မယ်ဆိုရင်ရေစက်သုံးချတယ်ရေစက်သုံးချခြင်းတည်းနံပါတ်၄ပြိဿကပါလေမြေပြင်နံပါတ်၄ပြိဿကအလှူကပုဂ္ဂိုလ်ရဲ့လက်ထက်ကိုလူပဲပစ္စည်းလေးတွေလူတန်းတဲ့အသေးပဲနံပါတ်၄ပြိဿကကွယ်လွန်နေပြီးတော့ကိုယ့်ရဲ့ဆွေမျိုးမိဘတွေစီကိုကိုယ့်ရဲ့ကုသိုလ်လေးတွေမျှဝေပေးတဲ့အသေးပဲအသေးပဲဘယ်နှမျိုးလဲအေးအဲ့ဒီအသေးပဲနှမျိုးတော့မှနံပါတ်၄အသေးပဲဆောင်ရွက်တဲ့အခါမှာမိမိသုံးလောက်လိုက်တဲ့ရည်သည်နော်ဟိုးရှေ့တော့ကစာရီပိရိမပါရာကတော့မြေပြင်ကိုစီးကြပါတယ်မြေပြင်ကိုရောက်သွားတယ်ဘုန်းကြီးပရိသတ်တွေကတော့ခွဲထဲတယ်မဲ့သုံးလောက်လိုက်တာအဲ့ဒါကြောင့်မို့လို့ဘုန်းကြီးတို့ရည်ဆက်သုံးချပြီးတိုင်းရည်ဆက်သုံးချပြီးတိုင်းဟောဒီခွဲထဲကိုရောက်လာတဲ့ရည်ကိုဒီတိုင်းမထားခဲ့ရဘူးဘာလို့ရတယ်လဲဆိုတော့မြေပြင်ကိုသွားပြီးတော့လောင်းရတယ်ဘာလို့ရလဲဒီတိုင်းမထားရဘူးနော်ဒီတိုင်းထားခြင်းနဲ့ရွယ်ချက်မပြည့်စုံဘူးဟုတ်တယ်မဟုတ်လားအဲ့ဒီခွက်ထဲကိုရောက်လာတဲ့ရေကိုရေစက်သုံးချပြီးတဲ့အခါကျတော့ဟိုးမြေပြင်တနေရာမှာသွားပြီးတော့သုံးလောင်းသုံးလောင်းခြင်းအပြင်ဟောဒီမြေကြီးကဟောဒီရေကိုလက်ခံလိုက်တဲ့အခါကျတော့ဩဒီပုဂ္ဂိုလ်ဒီဒီနေ့မှာဟောဒီကုသိုလ်ကောင်းမှုပြုတာဟာဟောဒီရေသုံးလောင်းတဲ့နေ့မှာဟောဒီကုသိုလ်ပြုတာပါပဲလို့မြေကြီးကအေးမှမပြုဘူးလားပြုတခါသုံးလောင်းနဲ့တခါသီးမှပြုတယ်တခါသုံးလောင်းနဲ့တခါသီးမှပြုတယ်သုံးလောင်းမှများလာတဲ့အခါကျတော့သီးမှပြုတာတွေလည်းများတော့ကိုပြုတဲ့ကုသိုလ်ကောင်းမှုအားလုံးကိုမြေသောနတ်သားကနေအားလုံးသိသွားပြီအဲဒီလိုသိသွားတဲ့အခါကျတော့ကို့မှာအခက်ခဲများတဲ့ဆုံးတရားပေါ်လာခဲ့ပြီဆိုလို့ရှိရင်ငါကုသိုလ်ကောင်းမှုတွေပြုခဲ့စဉ်တုန်းကဟောဒီမြေပြင်ကိုငါရည်စဲသုံးချပြီးခဲ့တယ်ဟောဒီမြေပြင်ကသိခဲ့ပါတယ်မြေသောနတ်ကလည်းငါအမျှပေးဝေခဲ့ပါတယ်ဒါကြောင့်မြေသောနတ်ကကြည့်မနေပါနဲ့ငါရဲ့အခဲခဲကိုကိုကြီးဖြေရှင်းပေးပါလို့သစ္စာတည်းနဲ့ပြုခဲ့တည်ရှိတော့မြေပြင်ကနေပြီးတော့ကိုရဲ့အခဲခဲတွေကိုအသက်ရှိတဲ့ပုဂ္ဂိုလ်အလားသူကလည်းသူနည်းသူမနဲ့ဖြေရှင်းပြီးတော့မပေးနိုင်ဘူးလားပေးနိုင်လားဒါကတော့တကယ်ပေးကြတာမပေးခဲ့တကယ်ပေးနိုင်တာမပေးနိုင်တာထားမြတ်စွာဘုရားအလောင်းတော်ကြီးနော်မန္တသားကိုအောင်မြင်ခဲ့တော့ကတော့ဒီပုံစံနဲ့အောင်မြင်ခဲ့တာသိကြတာပဲဟုတ်တယ်မဟုတ်လားဒီပုံစံနဲ့အောင်မြင်ခဲ့တာသိကြတာပဲเนาะကိုယ်လည်းပဲဒီလိုပုံစံမျိုးဖြစ်လာခဲ့သည်ရှိသောအခက်အခဲဖြစ်လာခဲ့သည်ရှိသောဒီလိုကလေးလှုပ်ခြင်းအပြင်เนาะခြင်းစီမပြောနိုင်ပေမဲ့လို့လည်းပဲကိုယ့်ရဲ့တဏှိဌာကိုယ့်ရဲ့အဋိဌာချက်တွေအောင်မြင်တဲ့အနေအထားမျိုးမဖြစ်နိုင်ဘူးလားဖြစ်နိုင်လားဒါဘောဓဘာသာရှင်ကျင့်မှုတစ်ခုပဲပေါ့ဟုတ်တယ်မဟုတ်လားကောင်းပြီမြတ်စွာဘုရားသခင်ကရမြတ်ကြည့်သည်ရန်သူကိုအောင်မြင်လာခဲ့တဲ့အချိန်မှာအတွင်းရန်အပြင်ရန်ဒီဘုရားမန္တတကိုအောင်မြင်တော်မူအောင်မြင်လာခဲ့တဲ့အချိန်ဒီဘာနဲ့အောင်မြင်လာခဲ့တယ်လဲဆိုတော့သူပြုခဲ့တဲ့ကုသိုလ်နဲ့အောင်မြင်ခဲ့တာဘာနဲ့အောင်မြင်တော့သူပြုခဲ့တဲ့ကုသိုလ်နဲ့အောင်မြင်ခဲ့တာအဲဒါကြောင့်မလို့ကုသိုလ်ပြုတယ်ပြုတယ်ရည်စက်သုံးချတယ်အမြဝေခဲ့တယ်အဲဒါဒီကိုတော့နော်အာဟာတခုလို့သဘောထားနော်ကိုယ်တည်းအားတစ်ခုလုံးသဘောထားအထက်ခဲတုံတရားဖြစ်လာရင်ငါဒီကုသိုလ်ပြုခဲ့တယ်ကုသိုလ်ပြုတော့ငါဒီလိုပဲအမြဝေခဲ့တဲ့ရည်စက်သုံးချခဲ့တယ်ဒါကြောင့်မလို့နတ်ကောင်းနတ်မြတ်တွေကငါအပေးဝေခဲ့တဲ့အမြကိုရထားတော့နတ်ကောင်းနတ်မြတ်တွေကဒီတိုင်းကြည့်မနေကြပါနဲ့ငါရဲ့အခက်ခဲကိုကုညီပြီးတော့ဖြည့်ရှင်းပေးကြပါငါမှကြုံတွေ့နေရတဲ့ရည်သူတွေကိုကုညီပြီးတော့ဖြည့်ရှင်းပေးကြပါလို့အဲဒီလိုဒိဋ္ဌိလိုက်လို့ဆိုလို့ရှိရင်ကိုယ့်ရဲ့ဒိဋ္ဌိမအောင်မြင်ဘူးလားအောင်မြင်နိုင်လားအဲဒါကြောင့်မလို့ယံသူကိုအောင်မြင်တဲ့အောင်မြင်အောင်ဆောင်ရွက်တဲ့နေရာမှာကိုပြုထားကြတဲ့ကုသိုလ်ဒီနော်ယံသူကိုအောင်မြင်တဲ့အခါမှာအကူအညီတစ်ခုအနေနဲ့ကျေးဇူးပြုပေးနိုင်ပါတယ်လို့နံပါတ်၁ဘုန်းကြီးဒီလိုပြောခြင်းပါတယ်ဟုတ်တယ်မဟုတ်လားနောက်တစ်ခါဘုန်းကြီးပြောခြင်းတာကဘာနဲ့အောင်မြင်နိုင်တယ်လဲမေတ္တာနဲ့အောင်မြင်နိုင်တယ်ဘာနဲ့အောင်မြင်နိုင်လဲမေတ္တာနဲ့အောင်မြင်နိုင်တယ်။အဲဒါမေတ္တာနဲ့အောင်မြင်နိုင်တယ်ဆိုတာဟာလည်းပဲခွန်ကြီးတို့အတွင်းရံလားအပြင်းရံလားအပြင်းရံပဲဟုတ်တယ်မလားအတွင်းရံကိုမေတ္တာနဲ့အောင်မြင်လို့မရဘူး။ဘယ်ရံကိုလားမေတ္တာနဲ့အောင်မြင်လို့ရလဲ။အပြင်းရံကိုမေတ္တာနဲ့အောင်မြင်လို့ရတယ်။အပြင်းရံကိုမေတ္တာနဲ့အောင်မြင်ခဲ့တဲ့သာရကတွေအများကြီးရှိတယ်ခွန်ကြီးတို့စာရီပေတွေမှာအဲဒီအများကြီးတက်ကနေပြီးတော့နည်းနည်းပါးပါးထုတ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ခွန်ကြီးတို့ပရိသတ်တွေကြားဖို့ပါတယ်တာဝရိတ္တလက်ပြမှာတရားမင်းသူနာမကမာက လူဘဝမှာနေစဉ်တုန်းကမာကလူလင်လို့ခေါ်တယ်။သူနဲ့တူကသူရပေါင်းဖော်တယ်လူပေါင်း30ရှိတယ်။ရကျိုးရွာကျိုးကုသိုလ်ရေးတွေအများကြီးပြုလုပ်နေကြတဲ့ပုံစံတွေပဲ။နော်။သာသနာရေးမောက်တဲ့အခါကျတော့ဘုရားတရားတန်ခါယရဏသုံးပါတော့မရှိဘူး။သာသနာပဖြစ်တဲ့အခါသာသနာပဖြစ်တဲ့အတွက်သရုံနည်းသရုံဟန်နဲ့ကုသိုလ်ကောင်းမှုတွေအများကြီးပြုလုပ်ကြတယ်။ဒါပေမဲ့မေတ္တာဓာတ်ရဲ့စွမ်းအားကိုတော့သူတို့သည်လက်လက်လက်ခံတဲ့ကြောင်လဲကြောင်ကြည့်တယ်လက်တွေလည်းအသုံးပြုတယ်နော်အဲဒီလိုပြုနေတဲ့အချိန်ခါကာလမှာသူတို့ရဲ့နိုင်ငံမှာအုပ်ချုပ်တဲ့ရှင်မင်းကနေပြီးတော့မလုံမုံထားတဲ့ပုဂ္ဂိုလ်တွေရဲ့ခေါင်းတိုက်ချောမောမှုခေါင်းတိုက်ချောပြက်ခေါင်းတိုက်မှုကြောင့်အထင်တွေလွဲပြီးတော့သူတို့ကိုတတ်ဖို့စီစဉ်လိုက်တယ်ဒီပုဂ္ဂိုလ်တွေဟာလူသူတွေစုယုံပြီးတော့အရှင်မင်းမြတ်ရဲ့နိုင်ငံတော်ကိုပုံကံမှုကြိုးစားနေတာပါလို့ချောပြေကောင်းတတ်တဲ့ပုံပေါ်တွေကအဲ့ဒီလိုသွားတော့ပြီးတော့ပြောကြတော့ရှင်မင်းကလည်းယုံသွားတယ်ပေါ့နော်အဲ့ဒီလိုယုံသွားပြီးတော့ဟာဒီလိုလားဒီလိုစိတ်ဒီပုံပေါ်တွေဒီနေ့နားလို့မဖြစ်ဘူးတတ်ပြစ်မှာပဲဆိုပြီးတော့တတ်ဖို့ကြိုးစားတယ်အဲ့ဒီလိုတတ်ဖို့ကြိုးစားတဲ့အခါကျတော့အဲ့ဒီအချိန်မှာကောင်းဆောင်ဖြစ်တဲ့မာကနဲ့မာကဆိုတဲ့ပုဂ္ဂိုလ်ကကျန်တဲ့သူရဲ့တငယ်ချင်းတွေကိုပြောတယ်မိတ်ဆွေတို့တို့ရဲ့သန္တာမှာတော့ဘာလဲနဲ့မှလည်းမရှိဘူးပေါင်ကမလို့တို့ကကြိုးစားရတာမဟုတ်တဲ့အတွက်တို့မှာပါလက်နဲ့မှလည်းမရှိဘူးခုခံရလည်းဘာမှမရှိဘူးအဲဒီတော့တို့မှာရှိတာကတော့မေတ္တာပဲမေတ္တာမှတော့တို့မှာဘာမှမရှိဘူးအဲဒါကြောင့်မလို့တို့ကိုတတ်ဖို့ကြိုးစားနေတဲ့ရှင်မင်းနဲ့တကွာတတ်ပြန်တဲ့ပုဂ္ဂိုလ်ဒီအပေါ်မှာတို့မေတ္တာနဲ့တုံ့ပြန်ပါမေတ္တာထားပါနော်မေတ္တာဆိုတာဘုန်းကြီးတို့ဘာပြောတာလဲဆိုတော့မေတ္တာဆိုတာဟာနော်တတ္တဝါတွေအပေါ်မှာဟုတ်လားတတ္တဝါတွေအပေါ်မှာကိုယ်နဲ့တန်းတူဟုတ်လားကိုယ်နဲ့တန်းတူအတိမတ်ပြုပြီးတော့ထားနိုင်တဲ့စိတ်ဓာတ်ကိုပါတယ်လေမေတ္တာလို့ခေါ်တာမေတ္တာလို့ခေါ်တာအဲ့တော့ကိုယ်နဲ့တန်းတူထားနိုင်တဲ့စိတ်ဓာတ်ထားနိုင်တဲ့စိတ်ဓာတ်ဆိုတော့နော်ကိုယ်နဲ့တန်းတူထားနိုင်တဲ့စိတ်ဓာတ်ဆိုတော့ကိုယ့်ရဲ့ယံသူဝိသေနေကစားကိုချင်းစာစိမ့်နဲ့ငါကသူ့ကိုမကောင်းတာလို့ရင်အဲသူကငါကိုမကောင်းတာလို့ရင်အဲငါမကြိုက်သလိုငါကသူ့ကိုမကောင်းတာလို့ရင်လည်းသူကြိုက်မှာမဟုတ်ဘူးဒါကြောင့်မလို့သူ့အပေါ်မှာငါမေတ္တာထားမယ်ကိုယ်နဲ့တန်းတူကိုခံစားရသလိုသူလည်းခံစားရမှာပဲကိုကြိုက်သလိုသူကြိုက်မှာပဲကိုမကြိုက်တာကိုသူမကြိုက်ဘူးဒါကြောင့်မလို့ကိုမကြိုက်တာကိုသူ့ကိုမလိုဘူးကိုကြိုက်တာကိုပဲသူ့ကိုလုပ်မယ်ဆိုတော့ကိုနဲ့တန်းတူထားတဲ့စိတ်တန်းတူညီမျှထားတဲ့စိတ်ဒီမေတ္တာဘာလဲလဲတန်းတူညီမျှထားတဲ့စိတ်သည်မေတ္တာအဲ့တော့ကိုယ်နဲ့တန်းတူထားနိုင်တယ်အကလေးတွေသာသာသမီးဆိုလို့ရှိရင်ကိုသာသမီးနဲ့သူသာသမီးအတူတူထားနိုင်တယ်ကိုသာသမီးနဲ့သူသာသမီးအတူတူထားနိုင်တယ်နော်ကိုရဲ့မိတ်ဆွေနဲ့သူရဲ့မိတ်ဆွေအတူတူထားနိုင်တယ်အဲ့ဒီလိုအားလုံးကိုအတူတူထားနိုင်တဲ့စိတ်ဓာတ်ကိုမေတ္တာလို့ဒီလိုခေါ်တာအာကိုသာသမီးပုံမှာတော့မေတ္တာရှိတယ်သူသာသမီးပုံမှာကျတော့တန်းတူမထားနိုင်ဘဲနဲ့မုန်းတိတယ်ဆိုရင်ဒါမေတ္တာစင်မဟုတ်ဘူးဒီလိုလေးမှတ်ပါနော်သူသာသမီးကျတော့ကိုကအကောင်းကျိုးမလိုလားဘုကိုသားသမီးကြတော့ကောင်းကျိုးလိုလားတဲ့ဒါမေတ္တာစိတ်ဟုတ်ရဲ့လားမေတ္တာစိတ်ဆိုတာဘယ်လိုလဲကိုသားသမီးပဲဖြစ်ဖြစ်သူသားသမီးပဲဖြစ်ဖြစ်တတ္တဝါအားလုံးတို့ကိုတညီတညုံတဲ့အညီမြထားနေတဲ့စိတ်ဓာတ်ဒီမေတ္တာစိတ်မေတ္တာမှန်နော်မေတ္တာစိတ်မေတ္တာမှန်သူသားသမီးဘောမှာကြတော့တစ်မျိုးကိုသားသမီးဘောမှာကြတော့တစ်မျိုးအဲ့ဒါကမေတ္တာလားတဏှာလားအဲ့ဒါကြတော့တဏှာလို့ခေါ်တယ်ဒီလိုလေးမှတ်တာနော်အဲ့ဒါကြောင့်မလို့မိဘမေတ္တာမိဘမေတ္တာဆိုတာဟာလောကပြောနေကြတာကတော့မိဘနဲ့သားသမီးပေါ်မှာမေတ္တာရှိတယ်ဆိုပေမဲ့တကယ်မေတ္တာစင်မေတ္တာမှဘာလဲလို့မေးရင်အာလုံတ္တဝါအာလုံပေါ်မှာတဏှာလိစားတဲ့ထားနေတဲ့စိတ်ဒီမေတ္တာစင်နော်တဏှာလိစားတဲ့မထားနိုင်မှုဆိုရင်မေတ္တာစင်ဟုတ်ပါမလားအဲ့ဒါကြောင့်မေတ္တာပို့ပြီဆိုလို့ရှိရင်ဘယ်လိုပို့ရမလဲတ္တဝါအာလုံပေါ်မှာအညီအမျှကောင်းကျိုးလိုလားတဲ့စိတ်ထားနိုင်တဲ့အဲ့ဒီလိုစိတ်မျိုးနဲ့မေတ္တာပို့ရမယ်အဲ့လိုစိတ်မျိုးနဲ့သာတကယ်မေတ္တာပို့ကြည့်ရံတို့တော့မိတ်ဆွေဖြစ်တယ်။ဟုတ်ရဲ့လား။ဓာတ်လိုထားနေတဲ့စိတ်မျိုးဓာတ်လိုကောင်းကျိုးလိုလားတဲ့စိတ်မျိုးနဲ့သာတကယ်မေတ္တာပို့ကြည့်ရံတို့မှပဲမိတ်ဆွေမဖြစ်ဘူးလားဖြစ်။ဖြစ်တာပေါ့။နော်။အဲ့ဒါကြောင့်မလို့အခုနောက်တော့ကမာကသရဝတ္တမာကလူလင်နဲ့သူရဲ့တငယ်ချင်းပေါင်းသိနေဟာသူတို့ကရံမှုတဲ့ရှင်မင်းကြီးနေတဲ့ကွာအားလုံးတော့ရံတို့တွေကိုတဲ့သူတို့နဲ့တန်းတူအနေထားမျိုးထားပြီးတော့တကယ်မေတ္တာစစ်မှန်တဲ့ မေတ္တာစိတ်မေတ္တာစိတ်မေတ္တာမှန်နဲ့တုံ့ပြန်လိုက်တဲ့အတွက်ရှင်မယင်ပြုတဲ့မကောရှင်မယင်ကနေပြီးတော့သူတို့ကိုပြေလို့တဲ့အသက်ရန်ရှာတဲ့ကိစ္စတွေအားလုံးဟာကျော်လွှားသွားနိုင်တယ်ဟုတ်တယ်မို့လားကျော်လွှားသွားနိုင်တယ်အဲဒီလိုပဲခွန်ကြီးတို့တာမာဝရီဆိုတဲ့မိဖုရားနဲ့နော်တာမာဝရီဆိုတဲ့မိဖုရားနဲ့ဩတ္တရာဆိုတဲ့မြတ်စွာဘုရားရဲ့တပည့်သောတာပန်ဖြစ်တဲ့ဥပဒကမသူတို့လည်းဒီတိုင်းပဲနော်သမဝရီကနေပြီးတော့သူကမလုံလားတဲ့အတွက်စီပူရင်းနဲ့လောင်းချတာအောက်တရာဆိုတဲ့ခုနအမေသမီးကိုလောင်းချတာအဲဒီလိုလောင်းချတဲ့အခါကျတော့သူကလည်းခုနလိုစိတ်မှန်တဲ့မေတ္တာနဲ့ပြန်ပြီးတော့တုတ်ပြန်လိုက်တဲ့အခါမှာစိတ်မှန်တဲ့မေတ္တာနဲ့ကိန်းပြီးတော့သူ့အပေါ်မှာမကောင်းပြုတ်နေတဲ့မိဖုရားအပေါ်မှာတကယ့်မေတ္တာစိတ်မေတ္တာမှန်တဲ့နောက်စိတ်ထဲကနေပြီးတော့မေတ္တာတတ်တည်လွှတ်ထားလိုက်တဲ့အခါကျတော့ရှင်ဘူးနဲ့လောင်းချလာတာမှပဲလုံးဝမပူပဲနဲ့အေးတဲ့မချေဘူးလားဖြစ်သွားလားအဲ့ဒါတခြားရဲ့တတ္တိကမေတ္တာရဲ့တတ္တိအဲ့ဒါကြောင့်ယံသူကိုအောင်မြင်အောင်ကြိုးစားတဲ့နေရာမှာမေတ္တာနဲ့လည်းကြိုးစားလို့မရဘူးလားရလားမေတ္တာနဲ့လည်းကြိုးစားလို့ရတာပဲနော်မေတ္တာနဲ့ကြိုးစားတကယ်မေတ္တာစိတ်သာဖြစ်ပါစေဟုတ်လားမေတ္တာစိတ်သာဖြစ်ပါစေယံသူကမိတ်ဆွေဖြစ်ဖို့ဖြစ်တယ်ဘယ်တော့မှအဲ့ဒီယံသူရဲ့အခုပေါ်မှာကြံတဲ့မကောင်းမှုတွေကဘရောမထမမြောက်ဖို့လို့မှတ်ပါနော်အဲဒါကြောင့်နံပါတ်၁ကဗာနဲ့အောင်မြင်နိုင်တယ်လေကိုပြုထားကြတဲ့ကုသိုလ်ကုသိုလ်နဲ့အောင်မြင်နိုင်တယ်နံပါတ်၂ကဗာနဲ့အောင်မြင်နိုင်တယ်လေမေတ္တာနဲ့အောင်မြင်နိုင်တယ်ဒီလိုမှတ်ပါနော်ဟောဘုန်းကြီးတို့ဒီကောင်သရောသားတို့ဆိုလဲဒီလိုပါပဲဒီကိတိကောသလမင်းရဲ့သားဒီကောင်သရောသားနော်သူတို့ကရာပြုတာကဟောပါရဏတိမြုပ်ကာတိတန်းရဲ့ရှင်မင်းအဲဒီကာတိတ္တရဲ့ရှင်မင်းကနေပြီးတော့သူ့ခမီးတော်ဖြစ်တဲ့ခမီးတော်မေတော်ဖြစ်တဲ့ဒီဂိတိကောသလမင်းနော်ဒီဂိတိကောသလမင်းတာဝတိပေါ့အဲဒီနိုင်ငံကိုသိမ့်ပိုက်တဲ့အခါကျတော့ဒီကောသလမင်းကထွက်ပြေးရတယ်မိဖုရားကြီးခေါ်ပြီးတော့ထွက်ပြေးရတယ်ထွက်ပြေးပြီးတော့ဘယ်မှာသွားခိုကပ်နေသလဲဆိုတော့ခုနဗာရဏတိမြို့ရဲ့အစုံဖြားစတဲ့ဘုံမှာသွားပြီးတော့ခိုကပ်နေကြအဲဒီတော့ခိုကပ်နေတဲ့အချိန်မှာပဲဒီကောင်သရုံသားကလေးဖွားမြင်နေဆွကြပါစို့အဲဒီလိုဖွားမိတော့ယောဂရိရောက်လာတဲ့အခါမှာဩသရုပ်နိုင်ငံထဲမှာဒီဂိတိကောသလမင်းရှိတယ်ဆိုတာကိုရှင်မင်းကြီးကသိသွားတဲ့အခါကျတော့လိုက်ရှာတော့သွားတွေ့အဲဒီလိုတွေ့တဲ့အခါမှာဖမ်းပြီးတော့တလန်းဝင်တလန်းထွက်ရိုက်ပုတ်နှိပ်ဆက်ပြီးတော့နောက်ဆုံးမြုပ်ပြင်ထုတ်ပြီးတော့တခါတည်းမိရှုပ်ပြီးတက်ပြစ်တယ်နော်အဲဒီလိုတက်ပြစ်တဲ့အခါကျတော့အဲဒီလိုသွားနေတဲ့အချိန်မှာတလန်းဝင်တလန်းထွက်သွားနေတဲ့အချိန်မှာဒီကောင်သရုပ်သားကလည်းပဲမထင်မရှားအသေးသရနဲ့သူကလည်းပရိသတ်တွေကနေပြီးတော့လိုက်ပြီးတော့စိတ်မကောင်းခြင်းနဲ့ကြည်တာပေါ့လေအဲဒီလိုကြည်တော့ခုနဒီဂတိကောသလမင်းကဒီကောင်ကိုတွေ့အဲဒီလိုတွေ့တဲ့အခါတော့ဆုံးမတဲ့စကားကလေးတော့သိပြီးတော့မှတ်သားစရာကောင်းတာနာယီဝေရဏနော်ဘယ်လိုဆုံးမတယ်လဲဆိုတော့နော်နာယီဝေရဏဝေရန္တိနော်နာယီဝေရဏဝေရန္တိမာခောတောတာတ္တဒီကောင်ကိုဒီကံပတ္တမာရတံနာယီဝေရဏဝေရန္တိတဲ့မာခောတောတာတ္တဒီကဟုဒီကံပတ္တမာရတံနဲ့အရှိကိုလည်းမမြင်နဲ့အတူကိုလည်းမမြင်နဲ့ယံကိုယံခြင်းမတုံနှင်းနဲ့ဒီလိုဆုံးမခဲ့တာကိုဟုတ်တယ်မို့လားဘာလဲလဲအရှိကိုလည်းမမြင်နဲ့အတူကိုလည်းမမြင်နဲ့ယံကိုယံခြင်းမတုံနှင်းနဲ့ဒါဘုရားကဆုံးမခဲ့တာလဲဒီဂိတိကောသလမင်းကောသလမင်းကဆုံးမခဲ့တာနော်ဘိနောအိန္ဒိယမှာကောသလဆိုတာကတာဝတိတိုင်းမှာရှိတယ်။အခုကကာတိဗာရဏတိဆိုတာကကာတိတိုင်းမှာရှိတယ်။ဒါအမတန်ထင်ရှားတဲ့တိုင်းကြီးတွေပါပဲနော်။အဲဒါအရှိကိုလည်းမမြင်နဲ့အတူကိုလည်းမမြင်နဲ့ယံကိုယံခြင်းမတုံနှင်းနဲ့သက္ကပဏခုနဲ့ဆုံးမခဲ့တော့ပေါင်းခုနဲ့ဆုံးမခဲ့တာဒါယံကိုသူကိုအောင်မြင်အောင်ဆောင်ရွက်တဲ့နေရာမှာအဓိကကတော့ပြင်ပယံတွေပေါ့နော်။အိမတံမှတ်သားစရာကောင်းတဲ့အချက်ကလေးတွေလို့မှတ်လိုက်ပါအဲ့တော့အရှိကိုလည်းမမြင်နဲ့ဒုကိုလည်းမမြင်နဲ့ဒီလိုမလားအရှိကိုလည်းမမြင်နဲ့ဒုကိုလည်းမမြင်နဲ့ဘာအရှိသရဘာကိုမမြင်ရမှလဲမေးတော့မုံချင်းဆိုတဲ့ကိစ္စမုံစရှင်မာကိုမမြင်ပါနဲ့ဟုတ်တယ်မလားမုံစရှင်မာကိုမမြင်ပါနဲ့တနည်းအားဖြင့်ပြောရင်မုံစရှင်မာကိုမကြည့်ပါနဲ့မုံစရှင်မာကိုမကြည့်ပါနဲ့အတူကိုလည်းမမြင်ပါနဲ့ပြတာဘာဖြစ်တော့ချစ်စတူမာကိုလည်းမကြည့်ပါနဲ့ဒါပြောတာနော်မုံစာကိုလည်းမရှည်စင်းနဲ့ချစ်စကိုလည်း
မတူစေနဲ့မောဇာကိုလည်းမရှိစေနဲ့ချစ်စာကိုလည်းမတူစေနဲ့ရန်ကိုရန်ချင်းမတုံနှင်းနဲ့သကမနခေါ်လဲအဲ့ဒီသုံးခုနဲ့နော်ကောသလမင်းကနေပြီးတော့သူသားကိုဆုံးမခဲ့တာမဟုတ်လားအဲ့ဒါပဲတခြားပြောတာလားမေတ္တာပဲပြောတာလားမေတ္တာနဲ့ပဲအောင်မြင်သွားတာပဲဟုတ်တယ်မဟုတ်လားအဲ့တော့ရန်ကိုရန်ချင်းမတုံနှင်းနဲ့သူသားတခြားထားရမလားမေတ္တာတတ်တွေကဲရမလားမေတ္တာတတ်တွေကဲရမလို့ဆိုလိုတာပေါ့မောဇာကိုတုံဖို့ဆိုတာကမေတ္တာမသက်ရောက်ရင်တုံနိုင်ပါမလားခြေစရှိဖို့ဆိုတာလဲမေတ္တာမသက်ရောက်ရင်ခြေစရှိနိုင်မှာမလားအဲ့ဒါကြောင့်မလို့ခြေစကိုလဲရှင်းပါမောဇာကိုလဲတို့ပါနော်အဲ့ဒီလိုတို့အောင်ခြေစကိုရှင်းအောင်လုပ်ဖို့ဆိုတာကတခြားကဲရမလားမေတ္တာကဲရဒါကြောင့်မလို့မေတ္တာကလောကကြီးမှာအမြဲတမ်းရေးကြည့်တာပေါ့တလောကလုံးမှာနော်တလောကလုံးအေးချမ်းအောင်လုံးနိုင်တဲ့တရားတွေတခြားတရားလားမေတ္တာတရားလားမေတ္တာတရားဒါကြောင့်မလို့ဘုန်းကြီးတို့ဟိုးရှင်းတော့ကဆရာတော်ဘုရားကြီးတွေကနေပြီးတော့เนาะသုံးမစကားလေးသုံးခုပြောတာတိတ်ကိုမှတ်သားစရာကောင်းတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်တစ်ပေကြီးလက်မလဲစီနဲ့တဲ့နံပါတ်1နံပါတ်2ဘာလဲတစ်ပေကြီးလက်မလဲစီနဲ့နောက်တစ်ခါနံပါတ်2ကထုံးအိုးကြီးလက်မကွဲစီနဲ့ဘာလဲနောက်တစ်ခါနံပါတ်3ကမြည်ရည်တွေလက်မခန်းစီနဲ့ဘာလဲစကားပဲလည်းခေါ်လဲဆရာတော်ကဆရာတော်ဘုရားကြီးများပညာရှင်များဆုံးမခဲ့တဲ့စကားသုံးခုဒီလိုမလားဘာလည်းပြောကြည့်ပါဦးသစ်ပင်ကြီးလည်းမလဲစီနဲ့ထဝကြီးလည်းမကွဲစီနဲ့ဤရည်တွေလည်းမခန်းစီနဲ့ဒါဘာပြောရလဲလို့ဆိုတော့နော်သစ်ပင်ကြီးလည်းမလဲစီနဲ့ဆိုတာသစ်ပင်ဆိုတာအရေးမရဘူးလားရအရေးရတယ်ပွင့်လာတဲ့အပွဲဒီခဏပဲတော့ကြာခြောက်သွားတာပဲညှိုးသွားတာပဲပြီးလာတဲ့အသေးကလည်းခဏပဲတော့ကြာကြတော့ကျွေသွားတာပဲဟုတ်တယ်မဟုတ်လားသာဝရတည်တန်းတာတခြားလားအရေးလားရှင်းပါသာဝရတည်တန်းတာအရေးနော်သစ်ပင်တစ်ပင်ရဲ့တန်ဖိုးဒီအသေးလားအပွင့်လားအရေးရှင်းပါအသေးကလည်းတည်တင်ကအပွင့်ကလည်းတည်တင်ကအရေးကမှသာဝရဒီလိုမဟုတ်လားအဲ့ဒါမှပြောတာလေလို့မေးတော့လောကမှာသစ်ပင်ကြီးနဲ့တူတဲ့အရေးပေးနိုင်တဲ့ပုံက၅မျိုးရှိတယ်တဲ့အရေးပေးနိုင်တဲ့ပုံကဘယ်နှမျိုးလဲအဲ့ဒီ၅မျိုးကနံပါတ်၁ကဖျားနံပါတ်၁ကဘာလဲနံပါတ်၂ကတရားနံပါတ်၃ကသံဃာနံပါတ်၄ကမိဘနံပါတ်၅ကဆရာအားလုံးပေါင်းလိုက်တော့အရေးပေးနိုင်တဲ့ပုံကဘယ်နှရောက်တော့ပြန်ပြောကြည့်ပါဦးဖရာအရေးပေးနိုင်တဲ့ပုဂ္ဂိုလ်၅မျိုးဒီလိုမလားအဲ့တော့လောကမှာသစ်ပင်တစ်ပင်စိုက်တဲ့ပုဂ္ဂိုလ်ဒီအများအားဖြင့်ပေါ့နော်အများအားဖြင့်သစ်ပင်ရဲ့အရေးတန်ပုဂ္ဂိုလ်သိမကြည့်ကြဘူးဘာကိုကြည့်တယ်လဲမေးတော့သူကပွင့်လာတဲ့အပွင့်ရဲ့တန်ပုဂ္ဂိုလ်ကြည့်တယ်အဲ့ဒါမလားနောက်တကသူကသီးလာတဲ့အသီးရဲ့တန်ဖိုးကိုကြည့်တယ်နော်အပွင့်ကတန်ဖိုးမရှိဘူးအသီးကတန်ဖိုးမရှိဘူးဆိုရင်အဲ့ဒီအပင်ဒီအလကားအပင်ဖြစ်နေကြတာပြောပါတယ်ဟုတ်တယ်မဟုတ်လားအပွင့်ကတန်ဖိုးမရှိဘူးအပွင့်မပေးနိုင်ဘူးအပွင့်ကောင်းကောင်းမပေးနိုင်ဘူးအသီးကောင်းကောင်းမပေးနိုင်ဘူးဆိုဒီအပင်ကိုသိပြီးတော့တန်ဖိုးမထားခြင်းဘူးခေါလုံကခုံခြိုင်လုံကခြိုင်အမျိုးမျိုးမနှိမ့်ဆက်ဘူးလားနှိမ့်ဆက်အပွင့်ကောင်းကောင်းပေးနိုင်တဲ့အပင်အသီးကောင်းကောင်းပေးနိုင်တဲ့အပင်ကိုတန်ဖိုးမထားဘူးလားထားတကယ်တမ်းကျတော့အပွင့်ဒီတရင်ကဒတထဝရလားတရင်ကအသီးကလည်းထဝရလားတရင်ကလားအရေးကမှထဝရနော်အရေးကမှထဝရဒီလိုမလားဟိုးနေဘူးတဲ့ကနေပြီးတော့ဖြတ်သန်းသွားလာတဲ့အခါမှာနော်ဖြတ်သန်းသွားလာတဲ့အခါမှာသစ်ပင်ကောင်းကောင်းရဲ့အရေးမြရောက်သွားပြီဆိုရင်အဲ့ဒီအေးချမ်းမှုလောက်တန်ဖိုးရှိတဲ့ဟာပဲအင်မတန်ရှားတယ်နော်အဲ့ဒီအချိန်မျိုးမှာဆိုလို့ချင်းသစ်ပင်ကောင်းကောင်းနဲ့ရေမြန်ရောက်သွားပြီဆိုလို့ချင်းဟာစိတ်ကိုချမ်းသာပြီးတော့စိတ်ထဲမှာကိုအင်မတန်ကြည်နူးသွားတာဒီလိုမဟုတ်လားဒါကြောင့်သစ်ပင်ရဲ့အရေးဟာအင်မတန်တန်ဖိုးရှိတယ်လို့လောကမှာဖရာရေးရဲ့တရားရေးရဲ့တန်ဃာရေးရဲ့မိဘအရေးရဲ့ဆရာအရေးတန်ဖိုးမရှိဘူးလားရှိ
မိဘဆရာသမားကြီးကကိုယ့်ကိုပစ္စည်းတစ်စုံတရာပေးသည်ဖြစ်စေမပေးသည်ဖြစ်စေဟုတ်တယ်မလားမိဘဆရာသမားကြီးကနေပြီးတော့ပစ္စည်းတစ်စုံတရာရသည်ဖြစ်စေမရသည်ဖြစ်စေမိဘဆိုတဲ့အရေးရှိနေရင်လုံယုံနေတာပဲဆရာဆိုတဲ့အရေးရှိနေရင်လုံယုံနေတာပဲအဲ့ဒီလိုပဲဘုရားတရားတကယရဏသုံးပါအရေးရှိရင်ရောမလုံယုံဘူးလားလုံယုံလားဟာတို့ဘုရားစကိုးကွယ်တာတရားကိုးကွယ်တာတန်ခါကိုးကွယ်တာကိုယ်လာကိုယ်ကိုနေရတာတို့ချမ်းသာမချမ်းသာကိုဆင်းရဲနေတာပါပဲလို့အဲ့ဒီလိုထင်မလွဲနဲ့နော်ပစ္စည်းတစ်စုံတည်းရရတာတဲ့အရေးတစ်စုံတည်းရရတာကပို့ပြီးတော့တန်ဖို့မရှိဘူးလားရှိဘုရားတရားတန်ခါစီကဘာအရေးရတယ်လဲမင်းဘုန်းတော်ပရိသတ်တွေကုသိုလ်ရိတ်တွေရတယ်ဘာရိတ်ရတော့နံပါတ်၄ကကုသိုလ်ရိတ်ရတယ်ဟုတ်တယ်မလားနံပါတ်၄ကဖရာတရားတန်ခါဆိုတဲ့ယရဏသုံးပါးစီကနေပြီးတော့မိမိတို့ရဲ့စိတ်ကလေးနူးညံ့မှုတိမ်မွေးမှုဖြူစင်မှုစင်ကြယ်မှုဆိုတဲ့ကိလေသာခေါင်းမအောင်ကိလေသာကင်းအောင်စင့်အောင်ပြုလုပ်ပေးနိုင်တဲ့တရားအရေးတွေမရဘူးလားရနံပါတ်၄ကကုသိုလ်ရိပ်ရတယ်နံပါတ်၄ကတရားအရေးရတယ်ဟုတ်တယ်မလားအဲ့ဒီအရေးတွေဟာပစ္စည်းအရေးကသုံးဆွဲလိုက်ရင်ခဏနဲ့ကုန်သွားတာပဲကိုယ်တော်ရေကတော့ခဏနဲ့ကုံသွားတာလားထာဝရတည်တတ်နေတာလားအဲ့ဒါကြောင့်မလို့ကိုယ်တော်တခုပြုထားပြီဆိုလို့ရှိရင်အဲ့ဒီကုသိုလ်ကဘာနဲ့တူတယ်လဲဆိုရင်နဲ့နော်နေရိကန္တာသုတ်တံတွေမှာဆိုရတဲ့မြေကြီးထဲမှာမြုပ်ထားတဲ့ရွှေအိုးလိုပဲတဲ့ဘာနဲ့တူတော့မြေကြီးထဲမှာမြုပ်ထားတဲ့ရွှေအိုးနဲ့မတူဘူးလားတူလားအချိန်မီးထုတ်ပြီးတော့သုံးလို့မရဘူးလားရအရာကြောင့်ကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်များသည်အဲ့ဒီကုသိုလ်ရဲ့အကျိုးအချိန်မီးမခံစားရဘူးလားခံစားရတသက်လုံးစားလို့မကုန်တဲ့အကျိုးဟုတ်တယ်မဟုတ်လားတသန္တရာလုံးစားလို့မကုန်တဲ့အကျိုးမရဘူးလားရအဲ့ဒီတော့မကတစ်ဆင့်တက်ပြီးတော့တရားအရေးကတော့ဘုန်းကြီးပရိသတ်တွေနိဗ္ဗာန်ချမ်းသာအထိသုံးလို့စွဲလို့မကုန်နိုင်တဲ့အကျိုးမရဘူးလားရအဲ့ဒီအကျိုးသည်လောကတည်င်္ဂပစ္စည်းချမ်းသာတာတဲ့လေတန်ဖိုးတွေမကြည့်ဘူးလားကြည့်အဲ့ဒါကြောင့်မလို့နော်အခုတော့အပွင့်ပွင့်တဲ့သစ်ပင်အသေးသေးတဲ့သစ်ပင်လောက်ကိုမကြည့်နဲ့အရေးရတဲ့သစ်ပင်ကိုအဓိကထားဘာဖြစ်လို့တော့အပွင့်သည်သာဝရလားတည်င်္ဂလားအသေးသေးသာဝရလားတည်င်္ဂလားအရေးကမှအဲ့ဒီလိုပဲဘုရားတရားသာကမိဘဆရာဆိုတဲ့အရေးဘယ်နှမျိုးရှိတယ်အရိယရင်ငါမျိုးရိစီကနေပြီးတော့လတ်လာပါဆိုတဲ့သုံးတရားပစ္စည်းမြုပ်ကိုခြင်းတဲ့အရှိတ်ကပို့ပြီးတော့တမ်းမှုမရှိဘူးလားရှိဘုရားတရားသံဃာယရဏသုံးပါးစီကရတာဒီကုသိုလ်ရိပ်တွေရတယ်နော်တရားရိပ်တွေရတယ်မိဘဆရာသမားမိဘရိစီကရတာဒီမိဘဆိုတဲ့အရှိတ်မရဘူးလားရလားလောကမှာမိဘမရှိတဲ့ပုဂ္ဂိုလ်နဲ့မိဘရှိတဲ့ပုဂ္ဂိုလ်ထဲဝါတာချင်းတူဖို့မတူဘူးဟုတ်တယ်မလားဆရာသမားမရှိတဲ့ပုဂ္ဂိုလ်ဆရာနဲ့ဆရာသမားရှိတဲ့ပုဂ္ဂိုလ်အတိအလင်းမှာဉာဏ်ပညာကျွဲဝါခြင်းတွေ့နိုင်ပါမလားမတွေ့နိုင်ဘူးအဲ့ဒီအကျိုးတွေကအဲ့ဒီအတိအဲ့ဒီအကျိုးတွေကအဲ့ဒီအရေးတွေကအတိအပွင့်ဆိုတဲ့ပစ္စည်းဥစ္စာတဲ့အင်မတန်တန်ဖိုးပေါင်းမြောင်များစွာမကြည့်ဘူးလားကြည့်အဲ့ဒါကြောင့်မလို့သစ်ပင်ကြီးလည်းမလဲစေနဲ့တရားတရားသံဃာယရဏသုံးပါးနဲ့တကဝမိဘဆရာသမားဆိုတဲ့အရေးတွေဘယ်တော့မှမပြတ်မနဲ့ဟုတ်တယ်မလားအဲ့ဒါကိုဘာပြောတာလဲသစ်ပင်ကြီးလဲမလဲစေဘူးဒီလိုမဟုတ်လားနံပါတ်၄ကဘာလဲလဲထုံးအိုကြီးလဲမကွဲစေနဲ့ဒီနေရာမှာထုံးအိုဆိုတာဘာပြောတာလဲမေးရင်ထုံးစံယဉ်ကျေးမှုဆိုတာရှိတယ်ဘာလဲလဲဘောရဘာသာဆိုရင်လဲဘောရဘာသာတို့ရဲ့ထုံးစံဘောရဘာသာတို့ရဲ့ယဉ်ကျေးမှုဒီလိုမဟုတ်လားအဲမိမိတို့ရဲ့လူမျိုးဆိုရင်လည်းမိမိတို့ရဲ့လူမျိုးဆိုင်ရာထုံးစံလူမျိုးဆိုင်ရာရည်ကြည်မှုမရှိဘူးလားရှိလားအဲ့တော့လူမျိုးဆိုင်ရာထုံးစံလူမျိုးဆိုင်ရာရည်ကြည်မှုကိုယ်ဘာသာတရားရဲ့ထုံးစံဘာသာတရားရဲ့ရည်ကြည်မှုဒါတွေအမြဲတမ်းမရှိတဲ့တရားတွေပဲနော်လူမျိုးတိုင်းလူမျိုးတိုင်းအပေါ်မှာဩဇာတရားတာသည်တခြားကဩဇာတရားတာလားဘာသာရေးကဩဇာတရားတာလားအဲ့ဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်မြန်မာပြည်ရဲ့မှုအတော်များများသည်ဘောဓဘာသာကဆင့်သက်လာတဲ့ရည်ကျင်းမှုတွေကြီးပဲဟုတ်တယ်မလားအဲ့ဒါကြောင့်လို့ဘာသာရည်ကျင်းမှုကိုလိုက်နိုင်ရင်လူမျိုးရည်ကျင်းမှုကိုလည်းလိုက်နိုင်ရမရဘူးလားရောက်အဲ့ဒါကြောင့်ထုံးအိုကြီးလည်းမကွဲစေနဲ့ကိုယ့်ဘောဓဘာသာကပေးတဲ့အသည့်
ဘုရားဘာသာမှာကျင့်သုံးနေတဲ့ထုံးစံကြည်ကျင်းမှုမပြောင်းပြတ်ပါစေနဲ့ဟုတ်တယ်မလားဘုရားဘာသာကပေးတဲ့အသိတွေမပြောင်းပြတ်စေနဲ့ဘုရားဘာသာကပေးတဲ့ထုံးစံတွေဘယ်တော့မှမပြောင်းပြတ်စေနဲ့ဘုရားဘာသာကပေးတဲ့ကြည်ကျင်းမှုတွေဘယ်တော့မှမပြောင်းပြတ်စေနဲ့ဆက်လက်ပြီးတော့ထိန်သိမ်းပါနော်သာစီမြည်စေထိန်သိမ်းထားပါဆောင်းလျှောက်ထားပါဒါကဘာပြောတာလဲထောင်ဝကြီးလည်းမကွဲသေးဘူးထုံးစံပြောက်သွားရင်လူမျိုးမှပြောက်တာပဲဟုတ်တယ်မလားရည်ချင်းမှုပြောက်ရင်ဘာမှပြောက်တော့လူမျိုးမှပြောက်တာပဲထုံးစံပြောက်သွားရင်လည်းလူမျိုးမှပြောက်တာပဲအဲ့ဒါကြောင့်မလို့နော်လူမျိုးမပြောက်ထုံးစံမပြောက်စေနဲ့ရည်ချင်းမှုမပြောက်စေနဲ့သဘောပေါက်လားအဲ့ဒါကိုဘယ်လိုခေါ်လဲထုံးဝကြီးလည်းနောက်တစ်ခဏဘာသုံးဘာပြောတာလဲလို့ပြီးတော့မြည်ရည်တွေလည်းမြင်ရတဲ့မခန်းစင်နေတာဗာပြောတာလဲမေတ္တာဓာတ်တွေဘယ်တော့မှမခန်းချောက်စင်နေတလောကလုံးပေါ်မှာလွှမ်းမိုးအုပ်ချုပ်နေတာဒီတခြားလားမေတ္တာလားမေတ္တာပါဇနီးနဲ့ခင်မွန်တယောက်တယောက်ပြန်လဲညီညွတ်နေတာမေတ္တာပဲဟုတ်တယ်မို့လားတဏှာဆိုတာတည်ငကမေတ္တာကမှထာဝရဘာလဲလဲတဏှာဆိုတာတည်ငကမေတ္တာကမှထာဝရဇနီးနဲ့ခင်ပေါင်းအမြဲထာဝရညီညွတ်မှုရနေတာဘာကြောင့်လဲမေတ္တာကြောင့်မိသားစုနဲ့မပြုံမကွဲဥမကွဲတမ်းမပြတ်နေနေတာဘာနဲ့နေနေတာတော့ကိုရကိုရွာထဲမှာကိုမြို့ကိုရွာထဲမှာကိုနိုင်ငံထဲမှာအချင်းချင်းညီညီညီညွနေနေတာဘာနဲ့နေကြတော့ကဘာပေါ်မှာတနေငန်းနဲ့တနေငန်းလက်တွဲနေတာဘာနဲ့လက်တွဲနေတာတော့မေတ္တာနဲ့လက်တွဲနေတာဒီလိုမဟုတ်လားအဲဒါကြောင့်မြင့်ရည်တွေခန်းချောက်သွားလို့ဖြစ်ပါမလားမြင့်ရည်တွေခန်းချောက်သွားမယ်ဆိုလို့ရှိရင်အပူဓာတ်တွေတုံဟုံဟုံတောက်လောင်လာနိုင်မယ်ဟုတ်တယ်မဟုတ်လားမေတ္တာဓာတ်ရခန်းချောက်သွားမယ်ဆိုလို့ရင်ဒေါသမာမနာတွေတဟောဟောမတက်ဘူးလားတက်လာမှာလားအဲ့ဒါဆိုဒီလောကလုံးရငိမ့်နိုင်ပါမလားအဲ့ဒါကြောင့်မလို့ဘာပြောတာလဲမြည်ရည်တွေလည်းအဲ့ဒါဘုန်းကြီးဒီနေ့ပြောချင်တာကမေတ္တာကိုပြောချင်တာပါဟုတ်တယ်မဟုတ်လားအဲ့ဒါရံသူကအပြည့်ရံသူကအောင်မြင်အောင်ပြုလုပ်တဲ့နေရာမှာအပြည့်ရံကိုအောင်မြင်တဲ့နေရာမှာနံပါတ်၄ကုသိုလ်နဲ့လည်းအောင်မြင်ပါနံပါတ်၄မေတ္တာနဲ့လည်းအောင်ဘယ်နဲ့ချက်နဲ့အောင်မြင်ရမှာလဲနံပါတ်၄ကပါတယ်လေကုသိုလ်တရားနဲ့အောင်မြင်ပါကုသိုလ်များများလှုပ်ထားအဲ့ဒီပြုထားတဲ့ကုသိုလ်ကိုသစ္စာအဋ္ဌံပြုအဲ့ဒီရံသူအောင်ကုန်အောင်ရမယ်ဟုတ်တယ်မလားအခက်ခဲလေးတွေရှိတယ်စိဝါရှာတဲ့နေရာမှာပဲဖြစ်ဖြစ်ကိစ္စအခြားကိစ္စသုံးတရားပေါ်ပေါက်တဲ့နေရာမှာပဲဖြစ်ဖြစ်နော်အခက်ခဲလေးတွေသုံးတရားဖြစ်တယ်ဆိုလို့ရှိရင်ဘာလို့မလဲကိုပြုထားတဲ့ကုသိုလ်တွေပြန်ပြီးတော့အာယုံပြုအာယုံပြုပြီးတော့သစ္စာအဋ္ဌံပြုငါဒီလိုကုသိုလ်တွေပြုထားခဲ့တယ်တရားနဲ့ပတ်သက်လို့ပြုတဲ့ကုသိုလ်တရားနဲ့ပတ်သက်လို့ပြုတဲ့ကုသိုလ်သံဃာနဲ့ပတ်သက်လို့ပြုတဲ့ကုသိုလ်မိဘဆရာသမားနဲ့ပတ်သက်လို့ပြုတဲ့ကုသိုလ်သာသနာတော်မြတ်ကြီးနဲ့ပတ်သက်လို့ပြုထားတဲ့ကုသိုလ်အဲဒီကုသိုလ်တွေငါပြုထားခဲ့တာနော်တကယ်ကိုစေတနာသုံးတာပြတ်ထားပြီးတော့စေတနာစိတ်စေတနာမှန်နဲ့ငါကုသိုလ်ပြုထားခဲ့တာပဲအဲဒီပြုထားတဲ့ကုသိုလ်တွေရဲ့အရှိန်ကြောင့်ဟောဒီအခဲခဲမှာကြော်လွှားနိုင်ပါစေဟောဒီရန်သူတွေအောင်မြင်နိုင်ပါစေဆိုရင်အကျိုးတရားမှုတွေမဖြစ်နိုင်ဘူးလားဖြစ်နိုင်လားအဲဒါကြောင့်မလို့ဘာလဲလဲကုသိုလ်တရားသည်ရံအောင်ခြင်းရဲ့နံပါတ်၄လက်လက်တစ်ခုပါပဲဟုတ်တယ်မို့လားဒါရကမေတ္တာတရားကတော့ရံအောင်ကြောင်းလက်လက်တစ်ခုမဟုတ်ဘူးလားဟုတ်လားဟုတ်တယ်မေတ္တာတတ်တာမြေတန်းထားပါမေတ္တာတာမြေတန်းပို့ပါနော်ရံအားလုံးအောင်မြင်နိုင်ရပါစေမယ်ဟုတ်တယ်မို့လားသို့တော့မိမိတို့ရဲ့တဏ္ဍာမကြီးရဲ့ကိလေသာရံကြတော့ဘုန်းတော်ပရိသတ်တွေတခြားနဲ့အောင်ကြိုးစားရမှာလားညံနဲ့အောင်ကြိုးစားရမှာလားအပြင်မရံကိုအောင်မြင်ဖို့ကြတော့ဗာနဲ့အောင်မြင်အောင်ကြိုးစားခဲ့တာလေကုသိုလ်တရားရဲ့မေတ္တာတရားဗာနဲ့ပါတော့ကုသိုလ်တရားကုသိုလ်တရားရဲ့မေတ္တာတရားရဲ့ဒီလိုမလားအတွင်းညာဖြစ်တဲ့ကိလေသာကြတော့ဗာနဲ့မှအောင်မြင်အောင်ကြိုးစားရမှာလေညံနဲ့မှအောင်မြင်အောင်ကြိုးစားရမယ်နော်ဒီတော့မိမိတို့ရဲ့တတ္တမှာလောဘဆိုတာလေကိလေသာပဲဒေါသဆိုတာလေကိလေသာပဲတဏှာဆိုတာလေကိလေသာပဲမာနဆိုတာလေကိလေသာပဲဒိဋ္ဌိဆိုတာလေကိလေသာပဲဒီလိုမလားမေတ္တာတော့ပို့နေတဲ့ကိုယ်တဏ္ဍမှာရှိတဲ့ဟောဒီကိလေသာမတက်ဘူးဆိုဒီရသူတကယ်ငြိမ်းမှာမငြိမ်းဘူးဒီတော့ဘုန်းတော်ပရိသတ်တွေကနော်အတွေးရပြင်းအပြင်းရကိုအောင်မြင်အောင်ကြိုးစားတော့မယ်ဆိုရင်အရင်ဆုံးဘယ်ရန်ကိုကြိုးအောင်မြင်အောင်ကြိုးစားရမှာလဲအတွေးရံကိုအမြင်အောင်ကြိုးစားအတွေးရံဆိုတာကအခြင်းအရာပြောမယ်ဆိုလို့ရှိရင်လောဘရဲ့
ဒေါသရဲ့မောဟရဲ့ဘယ်နှပါပါလဲပြပြောစမ်းပါဦးတရားသုံးမျိုးဟုတ်တယ်မလားကိုယ်တဏ္ဍာနဲ့မှာဒေါသမာမနာတွေထူပြောပြီးတော့အကျိတ်ခဲတွေဖြစ်အာဃာတတွေဖြစ်နေပါတယ်ဆိုရင်မေတ္တာဘလောက်ပဲပို့ဖို့ဒီမေတ္တာဆူရှနိုင်ပါ့မလားမေတ္တာသဒ္ဓါကတိချလာငြိမ့်တယ်လားင
ြ
ိမ့်တယ်ပါဗျာသိတိသဒ္ဓါကတိချလာပူတတ်လားငြိမ့်တ
ယ
်ပါအပူတတ်ရှိနေတဲ့ပုဂ္ဂိုလ်ဒီအငြိမ့်တတ်လွတ်နိုင်ပါ့မလားမလွတ်နိုင်ဘူးတော့အပူတတ်ကိုယ့်ရဲ့တဏ္ဍာမှာပူတတ်ရှိနေတဲ့ပုဂ္ဂိုလ်တယောက်ဒီအငြိမ့်တတ်တဲ့မေတ္တာတရားတွေဖြစ်အောင်ကြိုးစားနိုင်မှမလားမေတ္တာတရားတွေပြီးနိုင်မှမလားအယိတ္တတွေပြီးနိုင်မှမလားအငြိမ့်တတ်တွေပြီးနိုင်ပါအငြိမ့်တတ်ပြီးနိုင်ပြီးကျင်ပါတယ်ဆိုရင်ကိုယ့်ရဲ့တဏ္ဍာရှိတဲ့အပူဓာတ်ကိုအရင်ငြိမ့်အရင်ငြိမ့်ဟုတ်တယ်မလားကိုယ့်တဏ္ဍာရှိတဲ့ပူဓာတ်ကရှားလာကိရိတာတရားလားအဲကိရိတာတရားကိုအရင်တတ်ဖို့ဘုန်းတော်ပရိသတ်တွေနော်မြတ်စွာဘုရားသခင်ကရောမြတ်ကြီးနော်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်တတော်ခါကလာတုန်းကဟိုးလာပြီးတော့ရံပြကြတဲ့နော်ဒေဝတ္တတို့သေသမနာတို့စသည်ဖြင့်အဲဒီပုဂ္ဂိုလ်ရဲ့ယံကလေးကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးအောင်မြင်ခဲ့တာဟာလည်းပဲတခြားကြောင့်အောင်မြင်ခဲ့တာလားကိလေသာတတ်ထားလို့အောင်မြင်ခဲ့တာလားကိလေသာတတ်ထားလို့အောင်မြင်ခဲ့တာဒီလိုမဟုတ်လားကိလေသာတွေကုန်ခန့်နေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အခါကျတော့နော်ရန်သူတွေကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးသည်အလွယ်တကူနဲ့မောင်မြင်နိုင်မလားအောင်မြင်နိုင်လားအောင်မြင်နိုင်တာပေါ့နော်အဲ့ဒါကြောင့်မို့လို့အပြည့်ရန်ကိုအောင်မြင်ခြင်းပါတယ်ဆိုရင်အတွင်းဖြစ်တဲ့ဘယ်ရန်ကိုအောင်မြင်အောင်ကြိုးစားရမှာလဲကိလေသာရန်ကိုအောင်မြင်အောင်ကြိုးစားပါတဏှာလောဘမဖြစ်စေနဲ့တဏှာလောဘမဖြစ်စေနဲ့တဏှာလောဘတရားကလိုချင်တဲ့သဘောတရားတဲ့သဘောတတ်မဲ့တဲ့သဘောအဲ့ဒါဒီပါလေတဏှာလောဘလိုလဲခေါ်တယ်တဏှာလိုလဲခေါ်တယ်နောက်တစ်ခါဒေါသတရားကကြံတဲ့သဘောအာဃာတသဘောနော်ကြံတဲ့သဘောအာဃာတသဘောဒီဒေါသမောဟတရားကတွေ့ဝေတဲ့သဘောအမှန်နဲ့မဆုံးဖြတ်နိုင်တဲ့သဘောအမှန်ကိုမသိတဲ့သဘောအဲ့ဒါဒီမောဟအဲ့ဒီတရားတွေကိုမပယ်သတ်နိုင်ဘဲနဲ့အပြည့်အရာနေတကယ်တော့အောင်မြင်နိုင်ပါမလားအဲ့ဒါကြောင့်ဘုန်းတော်ပရိသတ်တွေကအတွင်းယံနဲ့အပြည့်အရာနှစ်မျိုးရှိတဲ့အထက်မှာဘယ်ယံကိုသတ်ဖို့ကအဓိကတော့အတွေးရံကိုအတ္တဘုကအဓိကအတွေးရံကိုတတ်ချက်ပါလေဆိုလို့ရှိရင်ဘုန်းတော်ပရိသတ်တွေတခြားလည်းတတ်ရမလားညံလည်းတတ်ရမလားဟုတ်ပြီခဏပြောချင်တာအဓိကပြောချင်တာဒါပဲဟုတ်တယ်မလားတလောကလုံးကိုဘလောက်ပဲမေတ္တာတတ်တွေလွှမ်းနိုင်ပါလေဖြတ်နိုင်ပါလေပြောပြောအတွင်းဖြစ်တဲ့ကိလေသာရှိနေရင်ကိနေလို့ရှိရင်ဒီမေတ္တာဒီမေတ္တာစီမဖြစ်နိုင်ဘူးသိတယ်ပါမလားအဲ့ဒါကြောင့်မလို့ဘုန်းတော်ပရိသတ်တွေကမိမိတို့ရဲ့တဏ္ဍာမှာကိလေသာဆိုတဲ့ဉာဏ်တကောဉာဏ်နဲ့ပယ်တတ်နိုင်အောင်ကြိုးစားပါဘယ်လိုပယ်တတ်နိုင်အောင်ကြိုးစားရမှာလဲလို့မေးရင်ကိလေသာဆိုတာဒီဘယ်နေရာမှာတည်နေတာလဲမေးတော့စိတ်ထဲမှာတည်နေတာဘယ်နေရာမှာရှိနေတာလဲကိလေသာဆိုတဲ့လောဘတို့ဒေါသတို့မောဟတို့ဆိုတဲ့တရားတွေဒီတခြားနဲ့ရှင်းနေတာလားစိတ်နဲ့ရှင်းနေတာဟုတ်ပြီအဲ့တော့ကိလေသာတွေဖြစ်လာပြီဆိုစိတ်ကလေးကမဖြစ်ဘူးလားဖြစ်လားလောဘဖြစ်တော့လောဘစိတ်ပေါ်ဒေါသဖြစ်တော့ဒေါသစိတ်ပေါ်မောဟဖြစ်တော့မောဟစိတ်ပေါ်အဲ့ဒီစိတ်ကလေးတွေဖြစ်လာတဲ့အခါကျတော့မိဖုံးတို့ပရိသတ်တွေကပရမသောအဲ့ဒီစိတ်ကလေးကိုကဲခတ်ကြည့်လိုက်လောဘစိတ်ကလေးဖြစ်လာပြီဆိုလို့ရှိရင်နော်အော်လောဘစိတ်ကလေးဖြစ်လာတယ်လိုချင်တယ်အော်လိုချင်တာဘယ်လိုလိုချင်တာလဲငါလိုချင်တယ်ဆိုပြီးသွားပြီးကိရိတာရဲ့အနိစ္စခံလိုက်ရပြီဟုတ်တယ်မဟုတ်လားကိရိတာကကိုယ်ကိုသွားမို့သွားပြီငါလိုချင်တယ်ဆိုရင်ကိရိတာရဲ့အိဋ္ဌမခံရဘူးလားခံရလားတကယ်တမ်းကျတော့လိုချင်တာဒီငါလိုချင်တာလားလိုချင်တဲ့စိတ်ကလေးကလိုချင်တာလားလိုချင်တဲ့စိတ်ဆိုတာငါလားသူလားပုဂ္ဂိုလ်သတ္တဝါလားဓမ္မတရားလေးဓမ္မတရားလေးငါမဟုတ်ဘူးတော့ငါလည်းမဟုတ်ဘူးသတ္တဝါလည်းမဟုတ်ဘူးပုဂ္ဂိုလ်လည်းမဟုတ်ဘူးတခြားလားဓမ္မတရားလေးလားအဲ့တော့မိမိရဲ့သတ္တမအာယုံကလေးတစ်ခုကိုလိုချင်တဲ့စိတ်ကလေးပေါ်လာပြီးဆိုရင်အစင်းကိုလည်းပဲလိုချင်လိုချင်အတန်ကိုပဲလိုချင်လိုချင်အနာရသာဓုတိစရာဘာကိုပဲလိုချင်လိုချင်လိုချင်တဲ့စိတ်ကလေးပေါ်လာတဲ့နေ့ပြန်တဲ့ဘုန်းတော်ပရိသတ်တွေကတခြားကိုတတိကကြည့်ရမှာလားလိုချင်တဲ့စိတ်ကလေးတတိကကြည့်ရမှာလားအဲဒီစိတ်ကလေးကိုတတိကကြည့်လိုက်တဲ့အခါကျတော့အဲဒီစိတ်ဒီတခြားတရားလားနန္တရားလားနန္ဆိုတဲ့ဓမ္မတရားကလေးပါတယ်လေအဲ့ဒီနာဆိုတဲ့ဓမ္မတရားကလေးကလိုချင်တဲ့သဘောလေးဖြစ်နေတာအဲ့ဒီလိုချင်တဲ့သဘောလေးတည်ပင်လျင် အခုလိုချင်တဲ့တရားကြတော့ပြတ်သွားပြန်ပြီအနောက်ကလိုနောက်တစ်မျိုးလိုချင်တယ်သူကလည်းပြတ်သွားတယ်နောက်တစ်ကနောက်တစ်မျိုးလိုချင်တယ်သူကလည်းပြတ်သွားတယ်အော်ဒီဓမ္မတရားကလေးကပေါ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်မမြဲတဲ့တရားကလေးပါလားငါလည်းမဟုတ်ဘူးငါလည်းမပိုင်ဘူးငါဥစ္စာလည်းမဟုတ်ဘူးခိုက်ခတ်တည်မြဲတဲ့ဘောတရားလည်းမဟုတ်ဘူးဓမ္မသဘောတရားလေးပါလားလို့အဲ့ဒီလိုညံလေးနဲ့သုံးသပ်လိုက်တဲ့အခါမှာငါဇွဲလေးမกินဘူးလားกินသွားတာအေးဒါဓမ္မသဘောတရားလေးပါပဲလို့မှန်တယ်သိသွားတဲ့အခါကျတော့မောဟဆိုတဲ့ဝိဇ္ဇာတရားလေးမกินဘူးလားกินသွားတာအေးဒီဟောဒီသဘောတရားလေးတွေငါမှမဟုတ်ပဲပဲဒါသဘောတရားလေးပဲအဲ့ဒီသဘောတရားလေးတွေအများနဲ့ဖြစ်ပြက်ဖြစ်ပြီးပြက်တတ်တဲ့သဘောတရားလေးပါပဲလို့တလေးလေးကပ်ပြီးတော့ကြည့်လိုက်နိုင်မယ်ဆိုရင်လိုချင်တဲ့စိတ်ကလေးတွေတဖြည်းတဖြည်းတဖြည်းတဖြည်းမရောဘူးလားကြောက်လိုချင်တဲ့စိတ်ကလေးတွေရောက်သွားပြီဆိုလို့ရှိရင်အများနဲ့မျှဝေခံစားနိုင်တဲ့အလောဘဆိုတဲ့တရားကလေးလိုလိုပေါ်လာတာပဲဒီလိုမဟုတ်လားလောဘကိလေသာလေးချုံရင်ဘယ်တရားပေါ်လာမှာလဲအလောဘပေါ်လာအလောဘပေါ်ဖို့ဆိုတာဒီတိုင်းနေမဒီတိုင်းနေလို့ပေါ်မလားဉာဏ်နဲ့ပြုတ်ပြင်းပေးမှာပေါ်မလားဉာဏ်နဲ့ဘယ်လိုပြုတ်ပြင်းပေးမလဲလောဘစိတ်ကလေးပေါ်တိုင်းပေါ်တိုင်းတတိလေးကပ်ပြီးတော့ကြီးဘာလဲလဲတတိလေးကပ်ပြီးတော့ကြီးတတိလေးကပြီးတော့ကြည်လိုက်တဲ့အခါတော့လောဘစိတ်ဒီပုဂ္ဂိုလ်လားတတ္တဝါလားငါလားသူလားဓမ္မတရားလေးလားမှန်ပါဗျာအဲ့ဒီဓမ္မတရားလေးတွေဖြစ်လဲဖြစ်တတ်တယ်ပြက်လဲပြက်တတ်တယ်ဖြစ်ဖြစ်ပါသစ္စာလေးတော့မှန်ပါဗျာဟောဒါဒုက္ခသစ္စာလေးဖြစ်နေတာကိုငါမှမဟုတ်ပဲဘယ်အဲ့ဒီလိုသာနှလုံးသွင်းပေးလားအဲ့ဒီလောဘကလေးရှင်တက်သွားတယ်ဟုတ်တယ်မဟုတ်လားလောဘရှင်တက်သွားတယ်လေဒီပဲနဲ့ပစ္စည်းဥစ္စာအပေါ်မှာအာယုံမျိုးမျိုးပေါ်မှာတိတ်ပိုက်လိုတဲ့စိတ်ကလေးတွေမရောဘူးလားရောပါလားသိမ့်ပိုက်လိုတဲ့စိတ်ကလေးရောသွားရင်များပုံမှာဖြတ်ဝင်နိုင်တဲ့စိတ်ကလေးတွေမပေါ်ဘူးလားပေါ်အဲဒီလိုဆိုရင်ရံသူတွေပေါ်မှာလားမိစုတွေပေါ်မှာလားအရာရာဘာပဲဖြစ်ဖြစ်အကောင်လုံးတွေငါအဲ့တွဲဆိုရင်ရံသူပေါ်မှာလားမိစုပေါ်မှာလားရံသူပေါ်မှာပေါ်ဒီလိုမဟုတ်လားအများကိုဖြတ်ဝင်ခံစားနိုင်တဲ့စိတ်ကလေးပေါ်လာရင်ရံသူပေါ်မှာလားမိစုပေါ်မှာလားအဲ့ဒီနည်းနဲ့လောဘကိုပယ်တာဒီလိုမဟုတ်လားကျန်တော့ကြတော့မိမိတို့ရဲ့သာနာမှာဒေါသစိတ်ကလေးဖြစ်ပေါ်လာပြီဆိုရင်ဒေါသကြတဲ့တရားတွေတရားတရားနဲ့ကြမ်းတမ်းတဲ့တရားပါ။အေးစိတ်ကလေးတွေညစ်လာတယ်စိတ်ကလေးတွေကြမ်းကြမ်းတမ်းတမ်းဖြစ်လာတယ်စိတ်ဆုပ်စိတ်ယုံမာလေးတွေဖြစ်လာတယ်အဲဒီလိုမျိုးဖြစ်လာပြီဆိုလို့ရှိရင်တစုံတရာသောပုဂ္ဂိုလ်ပေါ်မှာဒေါသစိတ်ဖြစ်ရင်အဲဒီပုဂ္ဂိုလ်ကိုအာယုံမပြုတ်နဲ့အောင်ကိုယ့်ရဲ့ဒေါသစိတ်ကိုအရင်အာယုံပြုတ်ဟုတ်တယ်မို့လား။ဘာကအာယုံပြုတ်ရမှာလဲဒေါသစိတ်အာယုံပြုတ်လိုက်တဲ့အခါကျတော့ဒေါသစိတ်ဆိုတာဒီအောင်ငါလားသူလားပုဂ္ဂိုလ်တ attva လားဓမ္မတရားလေးလားလို့စဉ်းစားကြည့်လိုက်စမ်းဘာတွေ့တော့ငါဒေါသဖြစ်နေတာဆိုပေမဲ့ဒေါသဖြစ်နေတာကဒေါသစိတ်ပဲငါမှမဟုတ်ပဲပဲငါလားဒေါသစိတ်ဖြစ်နေတာလားအဲ့ဒီဒေါသစိတ်တခြားတရားလားနန္တရားလေးလားပုဂ္ဂိုလ်တ attva လားဓမ္မတရားလေးလားအော်ဒီဒေါသစိတ်ဆိုတာလဲတော့ကြတော့ခုနတော့ကဖြစ်တော့ကတမျိုးကိုဖြစ်တော့တမျိုးနောက်ဖြစ်တော့တမျိုးသူကလည်းတမျိုးတမျိုးပြောင်းတောင်းသွားတာပါလားမမြဲတဲ့သဘောတရားတွေပါလားဖြစ်ပြက်သဘောတရားတွေပါလားလို့ဉာဏ်လေးနဲ့စိုက်ကြည့်လိုက်တဲ့အခါကျတော့တခြားရဲ့ဖြစ်ပြက်တွေပါလားဒေါသရဲ့ဖြစ်ပြက်တွေပါဒေါသဖြစ်ပြက်ကဘာသိစ္စာရှုတဲ့ဉာဏ်ကဘာသိစ္စာအေးအဲ့ဒီဉာဏ်လေးနဲ့ကြည့်လိုက်တဲ့အခါကျတော့အော်ကျန်းတဲ့ဒေါသစိတ်တွေဖြစ်ပြီးနဲ့မရောဘူးလားရောကျန်းတဲ့ဒေါသစိတ်ကလေးတဖြည်းဖြည်းနဲ့ရော့ရော့ရော့ရော့သွားပြီဆိုလို့ရှိရင်အာလုံးသောအာယုံတွေပေါ်မှာမိမိကဒေါသစိတ်ကလေးတွေရော့သွားတဲ့အခါကျတော့မေတ္တာစိတ်တွေစမထိုးဘူးလားထိုးလားဒေါသစိတ်နဲ့ဆက်ဆံရင်ဒေါသစိတ်နဲ့အာယုံတွေအာလုံးအပေါ်မှာဒေါသစိတ်နဲ့ဆက်ဆံရင်မိစေပေါ်မှာလားယန္တုပေါ်မှာလားမေတ္တာစိတ်နဲ့ဆက်ဆံရင်မိစေပေါ်မှာလားယန္တုပေါ်မှာလားမိစေတွေဖြစ်လာအဲ့ဒီနည်းနဲ့ယန္တုတွေအောင်တာပဲဟုတ်တယ်မို့လားအဲ့ဒီတော့လုံရင်ကြောပြောလိုက်တဲ့အခါကျတော့ကြာတော့ယံဒီအတွင်းယံလည်းရှိတယ်အပြင်ယံလည်းရှိဘယ်လိုမျိုးရှိတော့အတွင်းယံကိုတခြားနဲ့အောင်မြင်အောင်ကြိုးစားရမှာလားညံနဲ့အောင်မြင်အောင်ကြိုးစားရမှာလားအတွင်းယံကိုညံနဲ့အောင်မြင်အောင်ကြိုးစားလိုက်မယ်ဆိုမေတ္တာဓာတ်တွေကမကိမ့်ဘူးလားကိမ့်ကုသိုလ်တရားတွေကမဖြစ်ဘူးလားဖြစ်လားကိလေသာတရားလေးတွေလည်းမရောဘူးလားရောကိလေသာတရားလေးတွေရတော့ပူလောင်မှုလေးတွေကမကိမ့်ဘူးလားကင်းသွားလားအဲ့လိုကင်းသွားပြီဆိုပြင်ပရံသူတွေကမငြိမ်းဘူးလားငြိမ်းပါလားအဲ့ဒါကြောင့်မလို့အပြင်ရံကိုငြိမ်းနေပါတယ်ဆိုအရင်ဆုံးအတွင်းရံကိုငြိမ်းအောင်ကြိုးစားအတွင်းရံကိုငြိမ်းအောင်ကြိုးစားတော့မယ်ဆိုရင်တခြားနဲ့ကြိုးစားရမလားညံနဲ့ကြိုးစားရမလားအဲ့ဒီညံတွေတခြားညံတာဝိပဿနာညံလား အဲ့ဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍာရှိတယ်ဘယ်ရောက်ပင်လဲဘယ်ခန္ဓာပဲဖြစ်ဖြစ်လောဘစိတ်ပဲပေါ်ပေါ်ဒေါသစိတ်ပဲပေါ်ပေါ်မောဟစိတ်ပဲပေါ်ပေါ်ပေါ်လာတဲ့မြတ်စိတ်ကိုဘုန်းကြီးပရိသတ်တွေကဒီတိုင်းထားရမလားတတိကကြည့်ရမလားတတိလေးကပ်ပြီးတော့ကြည့်ပြီးပြီဆိုရင်တမာရီလေးလည်းကိုစိုက်ပြီးတော့မကြည့်ရဘူးလားကြည့်ရမလားတမာရီလေးလည်းစိုက်ပြီးတော့ကြည့်နိုင်လာပြီဆိုညံလေးနဲ့သမတ်ချက်ချလိုက်တော့တခြားလားဖြစ်ပြက်လားဖြစ်ပြက်ပါသေးစားတော့သိတဲ့ဉာဏ်ကဗာဒိစာတော်မဲ့ကေတရားလေးတွေကိန်းလာပြီဆိုဉာဏ်လေးတွေထက်လာသည်နည်းအများမိမိတို့ရဲ့တဏ္ဍာမှာကိရိတာတရားလေးတွေလည်းမလျော့ဘူးလားကျော့ကိရိတာတရားလေးတွေလျော့သွားပြီဆိုရင်မိမိရဲ့တဏ္ဍာမှာအပြင်းပရံသူတွေလည်းမငြိမ်းဘူးလားငြိမ်းတာအတွင်းရံလည်းငြိမ်းအပြင်းရံလည်းငြိမ်းဒါကြောင့်ယံအောင်ကြောင့်တရားတွေနံပါတ်၄ကမေတ္တာကုသိုလ်နံပါတ်၄ကမေတ္တာနံပါတ်၃ကပညာတရားဘယ်နှမျိုးလဲပါတယ်လဲပြန်ပြောပါအောင်နံပါတ်၄ကကုသိုလ်တရားနံပါတ်၄ကမေတ္တာတရားနံပါတ်၃ကပညာတရားအဲ့ဒီတရား၃မျိုးနဲ့သာဖက်သမယ်ဆိုရင်အတွေ့ရလဲငြိမ်းပါလိမ့်မယ်အပြင်ရလဲငြိမ်းပါလိမ့်မယ်အဲ့ဒီလိုငြိမ်းရံပြီးငြိမ်းသွားမယ်ဆိုရင်မိမိရဲ့တဏ္ဍမာကိလေသာတွေငြိမ်းသွားသည့်အတွက်ကိလေသာတို့ရဲ့ငြိမ်းရာဖြစ်တဲ့ကိလေသာတို့ရဲ့ကုန်ရာဖြစ်တဲ့နိဗ္ဗာန်ချမ်းသာစီတို့မိမိတို့ရဲ့ဉာဏ်ကဥတည်ပြီးတော့အငြိမ့်တက်တွေမရဘူးလဲရသွားမှာလားအဲ့ဒါကြောင့်မို့လို့ကိလေသာတွေပူလောင်မှုတွေကင်းပြီးတော့အငြိမ့်တက်ရခြင်းမလဲဆိုရင်နံပါတ်၄ကုသိုလ်တရားများများပြုပါဟုတ်တယ်မို့လားနံပါတ်၄မေတ္တာတရားတွေများများဖြန့်ဝေပေးပါနံပါတ်၃အခြေခံဖြစ်သောပညာတရားတွေကိုလည်းပဲများများကြီးထက်အောင်ကြိုးစားပေးပါတရားဘယ်နှမျိုးနဲ့ကြိုးစားရမှာလဲအရိတရားပေါင်းမျိုးနဲ့ကြိုးစားပြီးတော့လောကရဲ့အပြင်းရကိလေသာတွေအတွေ့ရဒီရန်နဲ့တတ်ပြီးတော့ဒုက္ခချုပ်ရနိဗ္ဗာန်ချမ်းသာရအောင်ကြိုးစားနိုင်သောသရကောင်းပုဂ္ဂိုလ်များဖြစ်ကြပါစေလို့ဆုတောင်းရင်းနဲ့ကဲနိုင်စီလို့တာရုပ်တော်ကြအောင်စို့